Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ19ရက်ကြာသပတေးနေ့မှာပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်စီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်သလို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သားမှာ
အစ္စရေးတိုက်ခိုက်မှုကြောင့်လေဘနွန်တောင်ပိုင်းမှာ16ဦးထပ်မံတေဆုံးသွားပါတယ်ယူကရိန်းတုံ့ပြန်ရေးအတွက်ဒေါ်လာ425ဘီလီယံပေးဖို့သမ္မတဘိုင်ဒန်ကကြေညာပါတယ်။မြန်မာနိုင်ငံမှာ 5G မိုဘိုင်းတပ်ဆင်ရေးအတွက်အိန္ဒိယကကူညီမယ်လို့ပြောပါတယ
်။အဲ့လိုသတင်းတွေပြီးမှာတော့အခြေအနေတွေထဲမှာကြားမှန်ရေးစောင့်ရှောက်မှုမလုံလောက်လို့အသေးပြောက်တွေရှိနေတဲ့သတင်း။ထိုင်းမှာအလုရှာကြမဲ့သူတွေကိုဗိဗက်မှာစစ်တပ်ကဖမ်းမိတဲ့သတင်းတွေကိုရှုစားနားဆင်ရပါပြီ။ဒါ့အပြင်အမေရိကန်သမ္မတရွေးကောက်ပွဲမှာဆယ်လီရွေရဲ့အခမ်းအနားရွေးကောက်ပွဲမှာလူလူသဘောထားထင်မြင်ချက်အကြောင်းတွေကိုလည်းရှုစားကြရမှာပါအပတ်စဉ်အစီအစဉ်မှာတော့ editor နဲ့ studio ကဂျန်စီနဲ့အပတ်စဉ်အားကစားကဏ္ဍတွေကိုလည်းရှုစားနားဆင်ကြရပါမယ်အခုတော့ထိတ်တန့်အောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပါဦးမယ
်အစ္စရေးရဲ့ဗုဒ္ဓဘူးနဲ့လေကြောင်းတိုက်ခိုက်မှုကလည်းလေဘနွန်တောင်ပိုင်းနဗာတီယာမြို့မှာမြို့တော်ဝင်အပါဝင်လူပေါင်း16ဦးသေဆုံးပြီး50ကျော်ဒဏ်ရာရတယ်လို့လေဘနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခရိုင်မြို့တော်ကခုလိုတိုက်ခိုက်မှုပေါ်လေဘနွန်အရာရှိတွေကချုပ်ချလိုက်ပြီးအခုတိုက်ခိုက်မှုကိုကျင့်အစ္စရေးဟာဟက်စ်ဘောလာတွေကိုတိုက်ခိုက်ရကန်လေဘနွန်နိုင်ငံကိုပြောင်းလဲပြစ်မှတ်တာတိုက်ခိုက်လာတယ်ဆိုတာပြနေတယ်လို့ပြောပါတယ်လေဘနွန်ယာယီဝန်ကြီးချုပ်နာဂျက်မီကာတီကတော့အစ္စရေးရဲ့ထိုးစစ်ကြောင့်မြို့ကန်တွေကိုရွှေ့ပြောင်းနေရာချဖို့ဆွေးနွေးနေတဲ့နဗာတီယာမြို့ရဲ့မြို့တော်စီဗင်ကောင်စီကိုအစ္စရေးကပြစ်မှတ်တာတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့အစ္စရေးမြောက်ပိုင်းကလေဘနွန်နယ်စပ်ကိုတွားနေတဲ့အစ္စရေးကာကွယ်ဝင်ကြီး UF Gallen ကတော့နှိမ့်နှိုင်းမှုတွေလုပ်ဖို့တော့ Hezbollah ထိုးစစ်ကိုရပ်ဆိုင်းထားမှာမဟုတ်ဘူးလို့ပြောပါတယ်။ Israel စစ်တပ်ကလည်းနဗာတီယာမှာရှိတဲ့ဒါဇင်နဲ့ချီတဲ့ Hezbollah ပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ Lebanon ဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့ Israel ဟာ Lebanon တလွှားကအရက်ပဲအခြေခံအဆောက်အုံတွေနဲ့အရက်သားတွေကိုတိုက်ခိုက်နေတာတွေ့ရပြီးအရက်သားတွေဒုက္ခခံစားနေရတယ်လို့ပြောပါတယ်။ Russia ရဲ့ကျူးကျော်မှုကိုခံနေရတဲ့ Ukraine အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ425ဘီလီယံပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။သမ္မတဘိုင်ဒန်ဟာဗုဒ္ဓဘူးနေ့ကယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့ကာကွယ်အထောက်အကူဆိုင်ရာဆွေးနွေးမှုတွေအပြီးကြေညာလိုက်တာပါ။အခုပေးမယ့်အထောက်အကူတွေမှာစစ်ဖက်ဆိုင်ရာလိုအပ်ချက်တွေဖြစ်တဲ့လေကြောင်းကာကွယ်ရေး၊စွန့်ရည်တိုးမြှင့်ရေး၊ဝင်ငင်းကနေမြေပြင်ပစ်လက်နက်နဲ့ခင်းအမီးကြောက်တွေနဲ့တန်ချက်ကကားတွေတွေဖြစ်ပါတယ်။ဒါအပြင်လာမယ့်လတွေအတွင်းရာနဲ့ချီတဲ့ဝင်ပစ်ခတ်မှုဂျားဖြတ်ဖြုတ်ခွင်းတဲ့ဆက်တွေဒါဇင်နဲ့ချီတဲ့လေကြောင်းကာကွယ်ရေးဆိုင်ရာမဟာဗျူဟာချက်လက်နက်တွေနဲ့လက်နက်ကြီးတွေအပြင်ရာနဲ့ချီတဲ့တပ်သားပို့ဆောင်ရေးတန်ကြပ်ကကားတွေမြေပြင်တိုက်ခိုက်ရေးယင်တွေကိုပို့ပေးမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာယူကရိန်းအတွက်နိုင်ငံဆောင်အထောက်အကူပေးနေတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာဆက်သွယ်မှုအဖွဲ့ရဲ့အွန်လိုင်းရုပ်သံဆွေးနွေးပွဲကိုလာမယ့်လထဲမှာကမ္ဘာကထလို့ကျင်းပဖို့အစီအစဉ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းယူကရိန်းကို NATO ဖွဲ့ဝင်ဖြစ်တဲ့ထည့်သွင်းရေးနဲ့ပတ်သက်ပြီးတစ်စပရင်နဲ့ဘရဆဲလ်မှာကျင်းပမယ့်အနောက်ဆီးယားမဟာမိတ်တွေရဲ့ကာကွယ်ဝင်ရေးများအစည်းအဝေးမှာတိုက်တွန်းပြောကြားဖို့စီစဉ်နေတာပါ။ယူကရိန်းစစ်ပွဲမှာဘယ်သူဘက်မှယက်တည်ရမယ်၊ရုရှားနဲ့ဘယ်လိုဆက်ဆံမှုထားမယ်ဆိုတာတွေနဲ့ပတ်သက်ပြီးဝေခွဲမရဖြစ်နေကြသလိုအရှေ့လက်ပိုင်းဒေသရင်းအခြေအနေတွေရှုပ်ထွေးနေချိန်မှာပဲ EU ဥရောပသမဂ္ဂနိုင်ငံတွေနဲ့ပင်လယ်ခွေ6နိုင်ငံတို့ရဲ့ပထမဆုံးထိပ်သီးအစည်းအဝေးကိုဗုဒ္ဓဘူးနေ့ကဘရပ်ဆဲလ်စ်မှာကျင်းပခဲ့ပါတယ်။ EU နဲ့ပင်လယ်ခွေနိုင်ငံများပူးပေါင်းဆောင်ရွက်မှုကောင်စီ GCC ရဲ့အစည်းအဝေးမှာဗီဇာနဲ့ကုန်သွယ်ရေးကိစ္စရပ်တွေကနေအရှေ့လက်ပိုင်းဒေသအခြေအနေထိပါတဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြတာဖြစ်ပါတယ်။ Belgium ဘွန်ကြီးချုပ် Alexander De Croo ကတော့အခုလိုဆွေးနွေးပွဲရဲ့အရင်ကတည်းကရှိတဲ့အကြောင်းနဲ့ EU နဲ့ပင်လယ်ခွေနိုင်ငံတွေကြားစီးပွားရေးဆက်ဆံမှုပိုခိုင်မာလာဖို့လိုအပ်တယ်လို့ပြောပါတယ်။ဂါဇာအဖြစ်အရေးတောင်းဆိုနေတဲ့ EU ကအရှေ့လယ်ပိုင်းဒေသပြည်ပခါရီမှာဩဇာနှောင်းမှုနိုင်စွမ်းရှိတဲ့ GCC ပင်လယ်ခွေပူးပေါင်းဆောင်ရွက်ကောင်စီဝင်ချမ်းသာတဲ့အာရဗ်နိုင်ငံ6နိုင်ငံနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပြီးဒီနိုင်ငံတွေနဲ့မိဖက်ဆက်ဆံရေးထက်မဟာဗျူဟာချက်ဆက်ဆံရေးလုပ်မယ်သဘောလည်းဖြစ်ပါတယ်။ EU ဟာဒီအင်အားခိုင်မာတဲ့ပင်လယ်ခွေနိုင်ငံတွေဖြစ်တဲ့ဘာရင်း၊ကူဝိတ်၊အိုမန်၊ကာတာ၊ဆော်ဒီအာရေဗျအပြင် UAE အာရဗ်စပွားများနိုင်ငံတွေပါကုန်သွယ်ရင်းနှီးမြှုပ်နှံမှုတွေတန့်ရှင်းဆွေးနွေးကနေဗီဇာလိုနိုင်ငံသားကိစ္စရပ်တွေတွေ့ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ်
မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
View American တန်ကအချက်သတင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ 5G mobile စနစ်တက်ဆင်နေအောင်အိန္ဒိယကအကူအညီပေးမယ်လို့အိန္ဒိယကူးသန်းရောင်းဝယ်ရေးဌာနအတွဲဘက်အထွန်းဝင်စစ်ဒရစ်မဟာဂျန်ရဲ့ဗိုလ်တပုနေမှာပြောကြားချက်ကိုအိန္ဒိယ Times စီးပွားရေးသတင်းမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာလက်ကင်ဖုန်းတွေမြန်နှုန်းနဲ့အင်တာနက်ရအောင်လုပ်ပေးဖို့အတွက် 5G mobile စနစ်ကို2022မှာစပြီးတက်ဆင်ခဲ့တာဖြစ်ပါတယ်။ဒီလိုတက်ဆင်ပြီး22လအတွင်းမှာပဲအိန္ဒိယနိုင်ငံတလွှားကခြေရွာစုစုပေါင်းရဲ့90ရာခိုင်နှုန်းနဲ့နိုင်ငံရေးဒေတာရဲ့98ရာခိုင်နှုန်းမှာ 5G ကိုတုံ့နိုင်ခဲ့တာဖြစ်ပါတယ်။အခုလိုမြန်မာအတွက် 5G တက်ဆင်ပေးဖို့ကမ်းလှမ်းချက်ဟာစက်တင်ဘာလကုန်ပိုင်းနယူးဒေလီမှာကျင်းပတဲ့အိန္ဒိယမြန်မာပူးတွက်ကုန်သွယ်မှုကော်မတီ DCT ရဲ့၈ကြိမ်မြောက်အစည်းအဝေးမှာတင်ပြခဲ့တာဖြစ်ကြောင်းလည်းသတင်းတောက်တွေကိုသူကပြောပါတယ်။မြန်မာကုန်သွယ်ရေးဝန်ကြီးဌာနညွှန်ချုပ်ဦးမြင့်သူရနဲ့ပူးတွက်ပြုလုပ်တဲ့ DCT ဝေးမှာအထက်လေးလုပ်ငန်းကျန်းမာရေးပြက်စက်ကုန်စည်ပို့ဆောင်ဆက်သွယ်ရေးလိုဂန္ဓာရီများပါပူပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။တရုတ်ရဲ့ BRI Governance စီမံကိန်းတိုးချဲ့ရေးကိုသူထောက်ခံကြောင်းပါကစ္စတန်ဝန်ကြီးချုပ်ရှပက်ရှရီဖ်ကဗုဒ္ဓဖူးနေမှာပြောပါတယ်။ဒါဟာဥရောပနဲ့အာရှပါဝင်တဲ့ယူရေးရှားဒေသရင်းဆက်သွယ်မှုအမြင်နဲ့ဒေသရင်းကုန်သွယ်ပူပေါင်းဆောင်ရွက်မှုတွေပါတိုးတက်လာနိုင်တယ်လို့ Islamabad မှာပြုလုပ်တဲ့ SOC ရှန်ဟိုင်းပူပေါင်းဆောင်ရွက်မှုအဖွဲ့အစည်းဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့နှစ်ပတ်လည်အစည်းအဝေးမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီဖွဲ့စည်းရအနောက်မဟာမိတ်နိုင်ငံတွေကြားလုံခြုံရေးနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာလက်တွဲဆောင်ရွက်နေတာလိုမျိုးလှုပ်ဆောင်နိုင်ဖို့အတွက်တရုတ်နဲ့ရုရှားတို့က2000တခုနှစ်မှာ SOC ကိုထူထောင်ခဲ့တာလည်းဖြစ်ပါတယ်။ဒီအစည်းအဝေးမှာပါကစ္စတန်ဝန်ကြီးချုပ်ကတရုတ်ရဲ့ Governance စီမံကိန်းနဲ့ကပါကစ္စတန်အခြေခံအဆောက်အုံတွေမှာယင်းနှိမ့်နှံ့မှုကိုကျေးဇူးတင်ကြောင်းပြောပြီးတရုတ်ပါကစ္စတန်စီးပွားရေးဇင်းကျန်လမ်းကြောင်းကိုတိုးချဲ့ဖို့တောင်းဆိုပါတယ်။ဒါအပြင်ပါကစ္စတန်ဒေသတလွှားကားလမ်းရထားလမ်းတိုးတက်ဖို့digital ချေကဆောင်းဆန်ရပူပေါင်းဆောင်မှုတွေတိုးမြင့်ကိုဦးစားပေးဖို့ပါပြောကြားခဲ့တာဖြစ်ပါတယ်။ရုရှားကနေဥရောပကိုဓာတ်ရိုက်လေကြောင်းခရီးစဉ်တွေထားပေးပြီးတော့အချိန်တိုတိုအတွင်းမှာပဲဈေးတက်တက်သားသားအရောက်ပို့ပေးဖို့တရုတ်လေကြောင်းလိုင်းတွေရဲ့လှုပ်ဆောင်မှုဟာသူတို့အတွက်အခက်ကြုံလာမှာကိုဥရောပလေကြောင်းလိုင်းအများအပြားကစိုးရိမ်လာကြပါတယ်။ယူကရိန်းကိုကျူးကျော်မှုတွေရုရှားပေါ်မှာဒဏ်ခတ်ရေးယူမှုကိုလိုက်နာတဲ့အနေနဲ့ဥရောပလေကြောင်းလိုင်းတွေဟာရုရှားရဲ့ဝင်ရင်ပိုင်တဲ့ပုံမှာဖြတ်တန်းခွင့်မရှိပါဘူး။ဒါအပြင်သူတို့မှာတဘာဝဝန်းကျင်မငင်းညမ်းစေဖို့အတွက်ထက်သွင်းတွက်ချက်ရတဲ့ဈေးအိပ်ပါရှိနေတဲ့အတွက်ဥရောပလေကြောင်းလိုင်းတွေဟာတရုတ်လေကြောင်းလိုင်းတွေနဲ့ဈေးပြိုင်ပြီးလျှော့ပေးဖို့ခက်နေကြတာဖြစ်ပါတယ်။ဆက်မှုလုပ်ငန်းရှင်တွေကဘရပ်ဆဲလ်စ်မှာပြုလုပ်တဲ့ဗိုလ်တပုနဲ့သတင်းစာရှင်းလင်းပွဲမှာလူသန်ဆန်လေကြောင်းလိုင်းရဲ့ CEO ကဥရောပတဲ့ဝင်မဲ့လေကြောင်းလိုင်းအားလုံးအတွက်ရုရှားဝင်ရင်ကိုရှောင်ကွင်းသွားမယ်တားမြစ်ချက်ကိုပြောင်းလဲပေးဖို့အတွက်တောင်းဆိုပါတယ်။သူတို့လေရင်တွေရုရှားဝင်ရင်ပေါ်ဖြတ်ခွင့်မရဘဲရှိနေခြင်းမှာတရုတ်လေရင်တွေကဖြတ်တန်းသွားနိုင်တာကြောင့်ဥရောပကိုဆိုင်မဲ့ဘယ်လေရင်မဆိုရုရှားလေကြောင်းကိုမဖြတ်ဘဲနေမှသာတူညီတဲ့ရှင်ပြန်မှုဖြစ်လာနိုင်မယ်လို့ပြောပါတယ
်ဆလပီသတင်းဆောင်ပွားတွေကိုတင်ဆက်ပါတော့မယ်အာနာသိပ်ပြီးခရဲကအကျဉ်းတောင်တဲ့စေကူတမှုမလုံလောက်တာကြောင့်သေဆုံးသွားသူ80နီးပါးရှိပါတယ်။ဒီထက်2024အတွင်းစေကူတခွင့်မရလာကြောင်းအသက်သေဆုံးသူ20နီးပါးရှိတယ်လို့အကျဉ်းသားများကုညီစောင့်ရှောက်သူတွေကပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုမတ်အင်ဂျင်နီယာကပြောပြမှာပါ
။ပဲခူးတိုင်းအနောက်ချမ်းတာဝရီအကျဉ်းထောင်ကစေကူတမှုခံယူနေရတဲ့နိုင်ငံရေးအကျဉ်းသားဦးထေးအောင်ကျော်ဟာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကအသေးရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်မှာညှဉ်းပန်းနှိပ်စက်မှုဒဏ်တွေကြောင့်ယောဂပြင်းပြင်းထန်ထန်ခံစားခဲ့ရပေမဲ့လုံလောက်တဲ့ဆေးဝါးကုသခွင့်မရခဲ့ဘူးလို့နိုင်ငံရေးကျင်းသားများကွန်ရက်ကကိုတိုက်ထွန်းက VOA ကိုပြောပါရယ်အကျဉ်းတောင်တွင်မှာစနစ်တကျဆေးကုသမှုမခံရတဲ့အခြေအနေကိုကိုတိုက်ထွန်းကအခုလိုဆက်ပြောပါရယ
်ကိုတိုက်အောင်ကျော်ကအော်တိုဘာလ23ရက်နေ့ညနေ6နာရီမိနစ်20မှာအသေးယောဂနဲ့ကြာဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာစစ်ကြောရေးမှာဒါညှဉ်းပန်းနှိပ်စက်မှုတွေကိုစိုးရွားစွာခံခဲ့ရပါတယ်။ဒါတာရီထောင်တွင်ရောက်တဲ့အချိန်မှာလည်းဒါရိုင်းနေနှိပ်စက်တာတွေခံခဲ့ရတယ်။စစ်ကြောရေးမှာရိုင်းနေနှိပ်စက်တာတွေခံခဲ့ရပါတယ်။ဒါ တာဝရီကိုရောက်ပြီးပေါ့နော်ရောက်ပြီးဒါတနေ့ကျော်အကြာမှာကိုထောင်ကျော်ဟာနေမကောင်းတဲ့အခြေအနေတွေခံရဖြစ်တယ်ခန္ဓာကိုယ်ကိုခံအားတွေချဆင်းလာတဲ့အခါမှာထောင်ဆေးရုံမှာတွားရောက်ပြတ်တာတယ်အဲ့လိုပြတ်တဲ့အချိန်မှာဒါဟာတီဝီယောဂဖြစ်တယ်ဆိုမှထောင်ဆရာဝန်ကြီးကပြောပြီးမှတီဝီဆေးရွယ်ပေးပြီးမှတောက်တယ်အဲ့တော့၃လကျော်လောလီလာဝင်းကျင်လောက်ထိတီဝီဆေးတောက်ပြင်မယ်မတက်တာတဲ့အဆုံးထောင်ပြပဆေးရုံမှာရှိရဲ့ဆေးရုံမှာတခြားတမ်းမှရိုင်းမှတာလျင်ကိုထီအောင်ကျော်ဟာတေယောဂရှိကြအောင်ကျွန်တော်တို့သိရတယ်လို့ကျင်းဦးစည်းဝန်ထမ်းဌာနတွေဘက်ကနေမှကျွန်တော်တို့ပြန်ပြီးသိရပါတယ
်2021ခုနှစ်ဒီဇင်ဘာလ5ရက်နေ့ကအသက်41နှစ်အရွယ်ဦးထေးအောင်ကျော်ကိုစစ်ကောင်စီကဖမ်းအမ်းမှာဖမ်းဆီးခဲ့ပြီးတဲ့နောက်သူ့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှတွင်နဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါဖမ်းဆီးချိန်ကဆလို့စစ်ကြောရေးမှဦးထေးအောင်ကျော်ဟာညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရတယ်လို့ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်မှာလည်းထောင်အသီးသီးကိုပြောင်းရွှေ့ခံရတယ်လို့သိရပါတယ်ဦးထေးအောင်ကျော်ကိုကလေးထောင်ကနေကြိုင်မြောထောင်ကို2022ခုနှစ်မှာပြောင်းရွှေ့ခဲ့ပြီးတဲ့နောက်ကြိုင်မြောထောင်ကနေတာယာဝတီထောင်ကိုပြောင်းရွှေ့ခဲ့တယ်လို့ပြောပါရတယ်။တာဝတီထောင်မှာလည်းဖိနှိပ်မှုတွေကြောင့်9လကျော်တိုက်ပိတ်ခံခဲ့ရပါတယ်။စစ်ကြောရေးမှာစစ်ဆေးခံရတာ၊မကြခဏတိုက်ပိတ်ခံရတာ၊ရိုက်နှက်ခံရတာတွေကြောင့်ကိုခန္ဓာတွင်းကလီစာတွေထိခိုက်မှုပြင်းထန်ပြီးအသေးပျက်စီးခဲ့တယ်လို့ယူဆကြောင်းနိုင်ငံရေးအကျဉ်းသားဟောင်းတွေကသုံးသပ်ကြပါရတယ်။လက်ရှိနိုင်ငံတော်အကျဉ်းထောင်တွေမှာဆေးဝါးမလုံလောက်တာ၊ဆေးကုသမှုပေးတဲ့နေရာမှာလဲအချိန်မီကုသခွင့်မရတာထောင်တွင်းကျန်းမာရေးစောင့်ရှောက်မှုအားနည်းတာတွေကြောင့်အခုလိုမသေးဆုံးသင့်ပဲတည်ဆုံးခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းကဆိုပါတယ
်ကျွန်တော်တို့အချင်းထောင်တွင်းမှာလက်ရှိချိန်ထိမိသားစုဝင်တွေပေးပို့တဲ့နိုင်ငံရေးဆေးဝါးတွေကိုအကန့်အသတ်နဲ့လည်းပဲလက်ခံတယ်ထောင်တွင်းမှာကျွမ်းကျင်တဲ့ဆရာဝန်တွေရှိမနေဘူးပေါ့နော်ဒါအပြင်ဆရာဝန်ရနေတဲ့တွေအကျူတီချိန်တွေမှာလဲဒါဆရာဝန်တွေဟာစတူဒီယိုအပြည့်အဝထမ်းဆောင်နိုင်တဲ့အခြေအနေမရှိဘူးဒီနိုင်ငံရေးကျင်းသားတွေအရေးပေါ်ဖြစ်တဲ့အခြေအနေမျိုးမှာထောင်ပြမဆေးရုံကိုပို့ဖို့အချိန်ရန်နောက်နေတယ်ဒီလိုအခြေအနေဟာဒါနိုင်ငံရေးကျင်းသားတွေအတွက်အသက်ရှင်တန်ရမယ့်ဂျာဂိုင်နှုန်းကိုလျော့နေစေပါတယ်လက်ရှိထောင်တွင်းမှာလည်းဆေးဝါးယနေ့ချိန်ထိမလုံလောက်တရားဖြစ်တဲ့အတွက်ကျွန်တော်တို့ကျင်းထောင်ထဲမှာရှိတဲ့နိုင်ငံရေးကျင်းသားကျင်းသူတွေဟာထောင်တွင်းဆေးဝါးဆောင်ရှားမှုလုံလောက်စွာမရရှိဘူးဆိုတဲ့အခြေအနေကိုသူတို့အသက်တွေပြင်းနေမှာတက်တည်ပြနေရတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
်အချင်းသားတွေကိုဆေးဝါးလုံလောက်စွာမပေးရင်ကျန်းမာရေးစောင့်ရှောက်မှုပြေဝစွာမပေးရင်အချင်းဦးစီးဝန်ထမ်းတွေကိုအရေးယူလို့ရတဲ့ပုံမှပြစ်ဒဏ်ပြဋ္ဌာန်းထားပေမဲ့လက်ရှိမှာတော့ဥပဒေကိုမျက်ကွယ်ပြုပြီးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာသာဖြစ်တယ်လို့ဥပဒေအကျိုးဆောင်တအူးကသုံးသပ်ပါတယ်ဒီ
အချင်းတော်အုပ်ရင်းနဲ့ပြင်းတော်လက်ဆဲဥရင်းမှာကိုကပြဋ္ဌာန်းထားပြီးတာဆေးဝါးမလုံလောက်တာလည်းမဟုတ်ဘူးဥရေရလောက်တာလည်းမဟုတ်ဘူးဒါတွေကခုနရည်ရွယ်ချက်ရှိရှိသူချောင်းနေကြတာဖြစ်တဲ့အတွက်ဒီကရန်ပြောရင်လည်းဒါဥရင်းနဲ့ဆန့်ကျင်ပြီးလောက်တာပဲအဲတို့တော့ဒီကာလမှာတော့တို့ကဟိုမှတ်တမ်းမရထောက်ထားယူထားရင်လည်းဘာမှလုပ်လို့မရဘူ
းပြီးခဲ့တဲ့သတင်းဘက်ကလည်းကင်ဆာရောဂါခံစားနေရတဲ့NLD ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ကိုအသက်ဆုံးကနီးရပ်ပိုင်းအလိုကြမှလူငယ်ချမ်းသာခွင့်ပေးပြီးထောင်ပြင်ကိုထုတ်ပြီးတော့နောက်ဆေးကုသခွင့်ပေးခဲ့ပေမဲ့ကွယ်လွန်သွားခဲ့ရပါတယ်။ဒီနှစ်2024ခုနှစ်တစ်နှစ်ထဲထောင်တွင်းဆေးဝါးကုသဖို့မလုံလောက်တာကြောင့်တည်ဆုံးသူရေအတွက်ဟာအယောက်20နီးပါးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်စီးရင်မှဖော်ပြထားပါတယ်ရှင
်။မန်းဂျင်းနိုင်တင်ပြခဲ့တာပါ။ထိုင်းမြန်မာအလို့ရှာကြမဲ့လူငယ်တွေပါဝင်လူနေရာဝန်းကျင်လောက်ကိုတနင်္လာနေ့တိုင်းမင်းမျိုးနဲ့အတွင်းမှာစစ်တပ်ကကားနဲ့လိုက်လံပစ်ခတ်ဖမ်းဆီးခဲ့ပါတယ်။အများစုကတော့စစ်သားစုဆောင်ကြီးကိုပို့ဆောင်ခဲ့တယ်လို့ဖမ်းချုပ်ထားတဲ့အကြောင်းသိရှိရပါတယ်။ဒီသတင်းကို VOA သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ
်။တနင်္လာနေ့တိုင်းမင်းမျိုးနဲ့အတွင်းမှာထိုင်းနိုင်ငံကိုအလို့ထွက်လို့ပို့ကြိုးစားတဲ့လူငယ်တွေပါဝင်လူနေရာဝန်းကျင်လောက်ကိုစစ်တပ်ကဒီအပိုင်းမှာပဲဖမ်းဆီးခဲ့တာပါ။သူတို့စီးလာတဲ့ကားတွေနောက်ကနေလိုက်လာပြီးတနက်တည်းနဲ့ပြစ်ခတ်ဖမ်းဆီးပြီးဝိုင်းရပေါက်အနေထားနဲ့စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီနောက်မွန်ပြည်နယ်ကနေလာသူအများစုပါဝင်တဲ့လူငယ်တရာကျော်ကတော့အခုချိန်ထိဖမ်းဆီးခံရဆဲဖြစ်တယ်ဆိုပြီးလွမြောက်လာသူတဦးက VOA ကိုပြောပါတယ်။
ဟိုဖမ်းဆီးခံရတယ်ဗျာသားတို့ဟိုဒီဘက်ထိုင်းနိုင်ငံဘက်သွားဖို့အတွက်ကိုအဲ့လိုကားငါးစီးနဲ့ထွက်လာတဲ့နောက်ကနေသူတို့တွေအဲ့လိုပစ်ခတ်ပြီးတော့ဒီလိုက်လာတယ်ဒီဖမ်းဆီးတာဗျာဟိုအများကြီးပဲဗျာကားငါးစီးနဲ့လူ200ကျော်လောက်ရှိတယ်မွန်ဒေတာလူတွေရဲ့ဟိုပဲ180လောက်ရှိမြဲဗျာချက်ရခိုင်နေပါမှာချင်းနေပါ
လူငယ်အများစုကိုတော့စစ်တပ်စခန်းနဲ့တဲခိုဆောင်နေရာတွေကိုခေါ်သွားပြီးဖမ်းဆီးချုံနှောင်ထားတယ်လို့လည်းဆိုပါရတယ်။တချို့ကတော့ငွေနဲ့ပြန်ရွေးခိုက်မဲ့အခြေအနေရှိတယ်လို့တချို့ကတော့စစ်တပ်ထဲစုဆောင်းသွားမယ်လို့သိရကြောင်းကိုလည်းပြောပြပါရတယ်။
တို့တော့ဖန်သီးပြီးတို့ဖန်သီးပြီးတော့မောက်သွားတော့ဆက်ရှင်နဲ့အထက်တွေအဲ့လိုခစ်တာစီဆိုတာမျိုးတဲတို့စခန်းတွေကိုခေါ်ရဲပြီးတော့နောက်ပြီးခစ်တာစီဆိုတဲ့တဲရိတ်တာကိုခေါ်ရဲလူငယ်တွေတချို့မပြော140ကျော်လောက်ဆက်ပြီးတော့ဖန်တာတည်းရဲ40ကျော်တွေကတော့ဟိုတို့တရဝင်လွတ်ပေးလိုက်တဲ့ပုံစံမျိုးပေါ့နော်ဟိုအခုကတော့ဖန်တာတော့မယ်တို့ပဋ္ဌာန်းနဲ့ဂျွေးခိုင်းမဲ့ပုံစံမျိုးလားတော့မသိ
တနင်္လာရီတိုင်းကော့တောင်းဘက်ကိုထိုင်းနိုင်ငံကပြန်ပို့ခဲ့တဲ့လူရဲစစ်အကျဉ်းသားတော်တော်များများကိုလည်းစစ်တပ်ကဖမ်းဆီးပြီးစစ်သားစုဆောင်းတာငွေညှစ်တောင်းခံတာတွေလုပ်ခဲ့တယ်လို့လည်းဒေသခံတဦးက VOA ကိုပြောပါတယ
်။ဒီဘက်ခံတွေကြတော့မိသားစုတွေကြတော့ဟိုတချို့စိတ်ပူပြီးတော့ဟိုမရှိရှိတာနဲ့ပွားပြီးခုတ်တာမျိုးရှိတယ်ပေါ့နော်။အဆက်ဆက်တွေဆက်ပြီးပြီးတော့တချို့ကလည်းကွဲစားကနေကွဲစားခေါ်ပြီးတော့ဒီအမခတ်တရားရောက်ခေါ်ပြီးတော့ဟိုကွဲစားဘာမှမဟုတ်အုပ်ချုပ်ရင်ဘူးအဒီလိုလူတွေကိုခေါ်ပြီးတော့သူတို့ကပတ်သက်နဲ့ဒီကနဒီစတကအနေချင်းမှာပေါ့ပေါ်ထွက်ရတယ်အဲဒီမှာထွက်လို့ရတဲ့လူတွေရှိတယ်သူဟိုလောကဟိုဒီမှာကြတော့ဒေသခံတွေကဆိုဒီကော်တော့ဒေသခံတွေလည်းရှိတယ်ဘေးလို့ဒူဝဲလို့ဒါမှမဟုတ်ဟိုအထက်ထက်ကစားပြီနယ်လို့ ARV တို့ဖက်ကလူတွေလည်းရှိနေကြအဲဒီဖက်ကလူတွေကြတော့လည်းသူတို့ကပတ်ဟိုမိရဇူဝင်နဲ့ဆက်တဲ့သူကြတော့အခက်အခဲဖြစ်တယ်ဖြစ်တော့သူတို့မှဟိုကနတို့လာထုတ်ပြီးဆိုတော့အမခါကမရှိဘူးဆိုတော့ဒီလူတွေကတော့ပေါသွားတယ်
ငိမ့်မြို့ကျွဲကူတရာလွန်မှာကားငါးစီးနဲ့အတူဖမ်းဆီးခံရတဲ့သူတွေတဲကအများစုကိုတော့စစ်တပ်တပ်စခန်းတွေကိုခွဲပြီးပို့ဆောင်လိုက်တယ်လို့လည်းသိရပါဗျ။ဖမ်းဆီးခံရသူတွေကတော့ရခိုင်ပြည်နယ်ရံပြဲမြို့လေးတောင်မြို့ကြောက်တော်မြောက်ဦးအန်းတောင်ကုန်းမြို့နယ်တွေကဖြစ်ပြီးမွတ်စလင်လူငယ်တွေလည်းပါဝင်ပါတယ်။တချို့ကတော့မွန်ပြည်နယ်ကအများစုပါဝင်ပြီးအမျိုးသမီးနဲ့အသက်40ကျော်တွေကိုတော့ပြန်လွတ်ပေးခဲ့တယ်လို့လည်းပြန်လွတ်လာသူတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။
မင်းရဲ့မှာတရမှာဆက်လက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးဒေါက်တာဆော်ဝေဆိုးနဲ့အင်တာဗျူးကိုတင်ပြပါမယ်။မြမရဲ့မှာတော်လိုင်းအောင်မြင်မှုအပေါ်နိုင်ငံတကာကတန်တရားတွေနဲ့သွားပြီးစိတ်ဝင်စားမှုတိုးလာတာတွေ့ရတယ်လို့ American Key စင်ကိုရောက်ရှိနေစဉ်တွင်ဆရာဆော်ဝေဆိုးက VOA ကိုပြောပါတယ်။ဂူလာတပ်ကအထွေထွေညီလာက site line တိကျကျင်းပတဲ့အစည်းအဝေးတွေကို NUG ဝန်ကြီးအနေနဲ့တက်ရောက်ခွင့်ရခဲ့တဲ့ဒေါက်တာဆော်ဝေဆိုးကိုကိုကြီးချန်းအေးကဗီဒီယိုထဲမှာတွေ့ဆုံမေးမြန်းထားပါတယ်။
American Keys မှာလူမျိုးလှုပ်ရှားတဲ့လှုပ်ရှားမှုလေးတွေကိုစမေးချင်ပါတယ်ဗျ။လူမျိုးမြမအတိုင်းဝိုင်းနဲ့ထိတွေ့တာမျိုးရှိတယ်လို့ပေါ့နော်။အရင်တုန်းကကျွန်တော်တို့ Japan Keys တုန်းကဆိုရင်ကျွန်တော်သတိထားမိတာကဒီလွှတ်တော်တွေနိုင်ငံခြားရေးဌာနလိုတာဝန်ရှိသူတွေနဲ့တွေ့တာတွေရှိခဲ့ပါတယ်ဗျ။အခုဒီ American Keys မှာကောလူမျိုးတာဝန်ရှိသူတွေနဲ့တွေ့တာဒါမှမဟုတ်ရင်ကျောင်းတွေတက္ကသိုလ်တွေကတာဝန်ရှိသူတွေဒါမှမဟုတ်အကူအညီပေးတာဝန်ရှိသူတွေနဲ့တွေ့တာမျိုးတွေရှိရင်ပြောပြပေးပါဗျာ။
အဲဒီတစ်ခေါက်က UNGA site line meeting လာတက်တာပါပဲအဲဒီကုလသမဂ္ဂရဲ့အဲဒီညီလာခံကျင်းပနေတဲ့အချိန်မှာကျန်းမာရေးနဲ့ပတ်သက်တဲ့သူတို့ site line meeting လုပ်တယ်သူက community health impact နဲ့ပတ်သက်တဲ့ organization အဲကျွန်တော်တို့ align လုပ်ထားတဲ့ဖွဲ့အစည်းရှိတယ်နိုင်ငံပေါင်း60ရှိတဲ့ထဲကအဲ့ဒီဟာကျွန်တော်တို့လည်းပါတယ်ဆိုတော့ကျွန်တော်ဟိုဒါဒီဝန်ကြီးတယောက်အနေနဲ့NUG မြို့သားညညဆွေရဝင်ကြီးတရားကျမရဝင်ကြီးနေနဲ့ဖိတ်တယ်။ဒါဆိုကျွန်တော်ဒီမှာလာပြီးတော့ကျွန်တော်တက်တာအဓိကပေါ့နော်။ဆိုတော့အဲ့ဒီဟာနဲ့တွဲပြီးတော့ကျွန်တော်အခုတော့ဟိုတွေ့ဆုံသင်တွေ့ဆုံတိုက်တဲ့သူတွေကိုဒီ UM နဲ့ relate ဖြစ်နေတဲ့ organization နေနဲ့အဖွဲ့အစည်းတွေကိုလည်းတွေ့တယ်လို့အဲကျွန်တော်တို့ဒီ US မှာပေါ်ရှိတဲ့ဒီအဖွဲ့အစည်းတွေကိုလည်းကျွန်တော်တွေ့တာပေါ့နော
်။ခုလိုမျိုးAmerican တာဝန်ရှိသူတချို့နဲ့တွေ့တဲ့အနေအထားမှာပေါ့နော်။ဒါမှမဟုတ်တခြားအဖွဲ့အစည်းတွေနဲ့တွေ့တဲ့အနေအထားမှာပေါ့နော်။အဲဆရာတို့ရဲ့လှုပ်ရှားမှုမြမရေးပေါ်စိတ်ဝင်စားမှုပေါ့နော်။ဆရာအနေနဲ့ဘယ်လိုသုံးသပ်မြင်မိလဲညာ
။အရင်နဲ့ဆိုင်ရင်တော့ကျွန်တော်တို့ကိုပိုနားလဲလာတယ်ပိုတိလာတယ်သဘောရှိတယ်။ကျွန်တော်လွန်ခဲ့တဲ့တစ်နှစ်ကျော်ကျော်လောက်တုန်းကဒီလိုလာတော့ကျွန်တော်တို့အကြောင်းကိုတိတ်မသိသလိုအဲကျွန်တော်စိတ်ထဲမှာတော့ကျွန်တော်တို့ကိုတိတ်စိတ်မဝင်စားဘူး။ကျွန်တော်တို့တွေဒီလိုမျိုးအောင်မြင်မှုတွေရလာလိမ့်မယ်လို့သူတို့မထင်ဘူးပေါ့နော်။တန်တရားတွေရှိတဲ့သဘောရှိတယ်။အခုချိန်မှာတော့ကျွန်တော်တို့တော်လန်ရေးပေါ့နော်။ကျွန်တော်တော်လန်ရေးလို့ပဲစကားလုံးသုံးလိုက်။ကျွန်တော်တို့မြန်မာနိုင်ငံရဲ့တော်လန်ရေးနဲ့တိုးတက်မှုတွေကရှိတော့အဲ့ဒီအပေါ်မှာအခြေခံပြီးတော့သူတို့တွေကျွန်တော်တို့အပေါ်မှာစိတ်ဝင်စားမှုနဲ့ဒီအပေါ်မှာဘာလုပ်ရမလဲဆိုတဲ့ဟာမျိုးသူတို့မေးမြန်းတာနဲ့ပြောဆိုတာတွေရှိတာကိုအဲ သိရခြင်းအပြင်ပေါ့နော်ကျွန်တော်တော့တိုးတက်မှုရှိတယ်လို့မြင်တယ်ပို့ပြီးတော့စိတ်ဝင်စားတယ်လို့တော့မြင်တယ်ဒါပေမဲ့တကယ်တမ်းတော့ကျွန်တော်တို့ဖြစ်ချင်တယ်လို့ကျွန်တော်တို့လုပ်ချင်တယ်လို့ကျွန်တော်တို့ရချင်တာတွေတော့မရသေးတဲ့သဘောရှိပါ
တယ်ဒီ NUG အစိုးရဖွဲ့နေတဲ့နိုင်ငံတကာကိုသွားတယ်တွေ့ဆုံတယ်ဘယ်လိုမျိုးအစီအစဉ်တွေလဲပြည်တွင်းမှာလဲပေါ်ဆောင်နေတဲ့အလုပ်တွေရှိတယ်ပေါ့နော်အဲ့တော့အတိမတ်ပြုမှုနိုင်ငံတကာရဲ့အတိမတ်ပြုမှုရတာမျိုးဗာများရှိလဲခင်ဗျ
ဒါတော့အခုကျွန်တော်ဒီစီဝေးတက်တာတော့ပြီးခဲ့တဲ့နှစ်ကျွန်တော်ဒီကုလသမဂ္ဂ UNG Sideline Meeting တက်တာနဲ့ဒီနှစ်တက်တာမတူဘူးပေါ့နော်ပြီးခဲ့တဲ့နှစ်က UNG Sideline Meeting တက်တာကကျွန်တော်ဒီ UAC Commissioner အနေနဲ့လာတက်တာကျွန်တော်ဝန်ကြီးအနေနဲ့လာတက်တာမဟုတ်ဘူးပေါ့နော်အခုဟာကတော့ NUG မြို့သားညီညွတ်ရေးဆိုရယ်ဝန်ကြီးအနေနဲ့ဖိတ်လို့လာတက်တာဆိုတော့ကျွန်တော်ထင်တာက one of the recognition လို့ကျွန်တော်တို့ဟိုတွက်လို့ရပါပေါ့နော်လာရပါပဲအခု recently ပဲကျွန်တော်တို့ဒီမှာရှိတဲ့award တခုကျွန်တော်တို့ရတယ်ပေါ့လေအဲ့ဒါက Edward Basky award ဆိုတာပေါ့နော်ဒါဟိုပေါ့ peace to humanitarian တို့ဒီလို health to education တို့နဲ့ပတ်သက်ပြီးတော့အခုလိုမျိုး democratic transition နဲ့ပတ်သက်ပြီးကြိုးစားအကောင့်ထဲပေါ်နေတဲ့ဖွဲ့စည်းတွေကိုပေးတဲ့ဆုတခုပေါ့လေအဲ့ဒါကျွန်တော်တို့အခုရတယ်အဲဒီအမျိုးသားညညရေးအစိုးရကျမရေးဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ရတာပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့တကယ်တော့စကိုင်းတို့မခွေးတို့ဒီတော်လိုင်းရေးကာလအတွင်းမှာကျမရေးကောင်ထယ်ဖော်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးတော့သူတို့ပေးတဲ့ဆုပါပဲဆိုတော့အဲ့ဒါကလည်းကျွန်တော်တော့ one of the data recognition ပေါ့နော်ကျွန်တော်တို့အတိအမှတ်ပြုခြင်းလို့ကျွန်တော်တော့ဟိုဒါကိုယူဆပါတယ
်ပြည်တွင်းဆက်ဆက်သတင်းတွေပြီးပါတော့အမေရိကန်သတင်းတွေကိုတင်ပြကြပါမယ်နိုဝင်ဘာအမေရိကန်တပ်ပြားရွေးကောက်ပွဲမှာနာမည်ကျော် pop ဆိုတော့ Taylor Swift လို့အမှုပညာရှင်တွေနဲ့နာမည်ကျော်နဘန်းသမားဟောင်း Hulk Hogan တို့နာမည်ကြီးသူတွေရဲ့ထောက်ခံမှုတွေကတကယ်ပဲရွေးကောက်ပွဲရလက်ပေါ်သိရမှုရှိပါမလားဆိုတာကတော့ခံမှန်းဖို့ခင်ဗျာပါတယ် VOA သတင်းတော် Veronica Belterus Iglesias သတင်းပေးပို့ထားတာကိုကိုသိမ့်ထပ်ပြီးတော့ပြောပြပါလိမ့်မယ
်အမေရိကန်ပြည်တော်စုကထိတ်တဲနာမည်ကြီး pop ဆိုတော့ Taylor Swift ရဲ့ဒေဂီတာကိုလူတွေအားပေးကြသလိုပဲတပ္ပတရွေးကောက်ပွဲသူပ္ပတုကိုထောက်ခံတယ်ဆိုတဲ့ကြေညာချက်ကိုလည်းသူပြိတ္တအများစုကချိုးဆိုခဲ့ကြပါတယ်ဒုတပ္ပတကမ်မလာဟဲရစ်ကိုနောင်တက်လာမယ့်တပ္ပတအဖြစ်ထောက်ခံတဲ့အကြောင်းစက်တင်ဘာလ10ရက်နေ့က Instagram မှာ Taylor Swift ကကြေညာခဲ့တာပါကမ်မလာဟဲရစ်ကတည်ငြိမ်ပြီးမွေးရပါရည်ချင်းရှိတဲ့ခေါင်းဆောင်တစ်ယောက်လို့သူကသုံးထုတ်သွားပါတယ် Taylor Swift ရဲ့ပေးတဲ့ Justin Gah Wisconsin ပြည်နယ် Merkel တက္ကသိုလ်ကဒီမိုကရက်အဖွဲ့ခေါင်းဆောင်တစ်ယောက်ပါဒီပြည်နယ်ဟာရွေးကောက်ပွဲရလဒ်အပြောင်းလဲဖြစ်နိုင်ခြင်းပြည်နယ်ဖြစ်ပြီးလူငယ်မဲဆန္ဒရှင်အများစုရှိတဲ့နေရာပါ Justin Gah ကတီလာဆစ်ဖြစ်ဆုံးမချက်ကိုကြိုးဆိုပါတယ
် I don't think it's necessarily going to change
ဒီလိုဖြစ်လို့မဲဆန္ဒရှင်တွေရဲ့စိတ်ပြောင်းသွားမယ်ဆိုတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့လည်းလူငယ်မဲဆန္ဒရှင်တွေကိုစီးယုံတိမ့်သွင်းနိုင်လာမယ်မဲထွက်ပေးဖို့စော်အောင်းနိုင်မယ်ဒီမိုကရက်ကိုမဲပေးဖို့တိုက်တွန်းလာနိုင်ပါတယ်
နာမည်ကျော်ဝါဟင်ဂီတပညာရှင် Bruce Springsteen ကတော့မတူညီတဲ့အခြေအနေကလူမျိုးပေါင်းစုံကိုစုစည်းနိုင်တဲ့ခေါင်းဆောင်တွေဆိုပြီးလူမှုကွန်ရက်မှာဗီဒီယိုကားတစ်စင်ဒီမိုကရက်ပါတီကိုသူထောက်ခံတဲ့အကြောင်းပြောဆိုပါတယ
် Kamala Harris and Tim Walz are committed
Kamala Harris နဲ့ Tim Walz တို့ကလူဒန်းစားမရွေးဘာသာမရွေးနိုင်ငံရေးအမြင်လိမ့်ပိုင်းဆိုင်ရာသတ်မှတ်ချက်ဘလို့ပဲကွက်ကွက်တလေးတစားနဲ့အားလုံးကိုတပေါင်းတစည်းနဲ့စုစည်းနိုင်ဖို့မျှော်မှန်းချက်အခိုင်အမာထားပါတယ်
conservative ရှေးဦးဇွဲတွေဘက်ကထင်ပေါ်ကျော်ကြားတဲ့သူတွေလည်းသူတို့ရဲ့နိုင်ငံရေးယက်တီချက်ကိုထုတ်ဖော်ပြောလာကြပါတယ်ဇူလိုင်လ Republican နိုင်ငံလုံးဆိုင်ရာညီလာခံမှာနာမည်ကျော်နှစ်ပန်းသမားဟောင်း Hulk Hogan ကသူ့ရဲ့အင်ဂျီကိုဆုပ်ဖြတ်ပြီးသမ္မတ Donald Trump ကိုထောက်ခံတဲ့အကြောင်းကြေညာခဲ့ပါတယ
် Trump Armenia
Trump ကိုထောက်ခံတဲ့ Trump Armenia တွေစုစည်းကြညီကိုတွေနောက်တစ်ကြိမ်ပြန်ပြီးတော့အုပ်ချုပ်ကြပါစို့ American ပြည်တော်စုကြီးကိုကြီးမြတ်တဲ့နိုင်ငံဖြစ်အောင်ပြန်လုပ်ကြပါစို့
country ကျေလက်ဂီတာဆိုတော့ Kid Rock ကလည်း Republican မျိုးသားညီလာခံမှာတယောက်ထော်ပြခဲ့သူပါ Donald Trump ကိုသမ္မတအဖြစ်ထောက်ခံတဲ့အကြောင်းကြေညာသွားပါလေ
Donald Trump ကိုဖျားသခင်ကောင်းကြီးပေးပါစေ America ကိုဖျားသခင်ကောင်းကြီးပေးပါစေ
ဒီလိုနာမည်ကြီးတဲ့သူတွေ Taylor Swift လိုလူတွေထောက်ခံတဲ့အတွက်မဲပေးကိုလာဆောင်စမ်းတဲ့နေရာတွေမှာလူတွေထောင်ပေါင်းချီပြီးတော့စုဝေးရောက်လာနိုင်ပါတယ်တိုင်းမဲ့လူတွေစိတ်ဝင်စားမှုများလာတာကလူပနေောက်တကယ်မဲပေးပေးဆိုတာကိုတော့အတိအကျခံမှန်းရခဲ့တဲ့အကြောင်းဟမ်လင်တက္ကသိုလ်ကနိုင်ငံရေးသိပ္ပံဗမောက်ကဒေးဗစ်ရှော့လက်စ်ကပြောပါတယ
် The critical question is going to be is it voter registration
ဒီကမေးခွန်းတစ်ခုကမဲပေးဖို့မှတ်ပုံတင်တာကအရေးကြီးတယ်ဆိုပေမဲ့ဒီလိုမှတ်ပုံတင်ထားတဲ့လူတွေကတကယ်ပဲရွေးကောက်ပွဲမှာထွက်ပြီးမဲပေးကြသလားဆိုတာပါ
ရှိခိုးဘွေကျင်းပကိုအချိန်နီးကပ်လာတဲ့အချိန်နောက်ဆုံးကပ်ပြီးတော့နာမည်ကြီးနုပညာရှင်တွေထောက်ခံတာကပို့ပြီးတော့တောင်မှရှိခိုးဘွေရလက်ကိုပြောင်းလဲအောင်လုပ်ဖို့မလွယ်ဘူးလို့ဒေးဗစ်ရှော်လက်စ်ကသုံးသပ်ပါတယ
် Since Joe Biden exited and Kamala Harris came in we're looking at small little shifts in public opinion
Joe Biden ထွက်သွားပြီး Kamala Harris ဝင်လာပြီးဆိုတာနဲ့လူတွေရဲ့အမြင်နည်းနည်းပြောင်းသွားတာမျိုးတော့ဖြစ်မလားကျွန်တော်တို့လေးလာနေခဲ့ပါတယ်ဒါပေမဲ့လူတွေအားလုံးကသူတို့ဘာကိုမဲပေးမယ်ဆိုတာဆုံးဖြတ်ချက်ချပြီးသားပါ
တကယ်ကြီးကျွမ်းကျင်သူတွေကတော့ဘလိုပဲဖြစ်ဖြစ်နာမည်ကျော်ထင်ရှားတဲ့အမှုပညာရှင်တွေကိုလူတွေတကယ်ပဲစိတ်နစ်သက်တဲ့ဆိုရင်ဘသူ့ကိုမဲပေးမယ်မဆုံးမဲ့ရသေးတဲ့သူတွေနိုဝင်ဘာ5ရက်ရွေးကောက်ပွဲမှာမဲလာထည့်အောင်တော့စီယုံသိမ့်သွင်းနိုင်လိမ့်မယ်လို့ရှုမြင်ထားကြကြောင်းပါခင်ဗျာ
ရွေးကောက်ပွဲမဲဆွဲစီယုံရွေးတွေမှာဝင်ရောက်အရေးခံသူတွေကလူတို့ရဲ့အမြင်သဘောထားကိုတိုက်တာအကဲဖြတ်နိုင်ဖို့သိအရေးကြီးတာပါစစ်တမ်းကောက်ယူရဲဆိုတာမက်ဆန္နာရှင်တွေတဲကတချို့ရဲ့သဘောထားကိုစုဆောင်းနမူနာယူတာဖြစ်ပါတယ်။သူမှလည်းချိုးအင်းချက်တော်ရှိပါတယ်။လူလူသဘောထားစစ်တမ်းကောက်ယူမှုနဲ့ပတ်သက်ပြီး VOA ပုံပြရုပ်သံကိုကိုဝင်းခမောင်ကတင်ပြထားပါတယ
်။မက်ဆွဲစီယုံရေးကာလမှာဘသူကရှေ့ရောက်ပြီးဘသူကနောက်မှာကျန်ခဲ့လဲပြောမယ်ဆိုရင်လူလူသဘောထားအမြင်ကိုပြောရတာပါ။လူတွေကိုစီစစ်ရွေးချယ်အကောင်းဆုံးကတော့မက်ဆန္နာရှင်တရက်လုံးသဘောထားကိုခြုံငုံထည့်ရစေမယ်လူအုပ်စုတွေစီကသဘောထားကိုစနစ်တကျမေးမြန်းကောက်ယူတာဖြစ်ပါတယ်အခုခေတ်မှာတော့သဘောထားစစ်တမ်းကောက်တဲ့အဖွဲ့တွေရောင်းပြသွားရှိပြီးတချို့ကတည်င်းဌာနတွေနဲ့ပေါင်းပြီးအများအမြင်ကိုစစ်တမ်းကောက်တချို့ကတော့ပါတီဒါမှမဟုတ်ပါတီတွေရှင်ပြိုင်သူတွေအတွက်သဘောထားစစ်တမ်းကောက်ယူပါတယ်တဖွဲ့နဲ့တဖွဲ့လောက်ကင်ပုံကွဲနိုင်ပေမဲ့အားလုံးကအခြေခံကြတဲ့ကိစ္စတခုကိုပဲလောက်ကြတာတူပါတယ်နမူနာမေးခွန်းတွေဖန်တီးပြီးလိုက်မေးအဖြေတွေကိုမှတ်တမ်းယူဖြစ်ပါတယ်ဘသူ့ကိုမဲပေးမှလဲဆိုတဲ့အလွယ်ဆုံးမေးခွန်းကအစသွဲဝိုက်တဲ့မေးခွန်းတွေဖြစ်တဲ့စီးပွားရေးနဲ့ပတ်သက်ပြီးဘသူ့ကိုယုံလဲဆိုတဲ့မေးခွန်းမျိုးတွေဘယ်ကိုယ်စားလှယ်နဲ့ဘီယာတူတူတောက်ချင်လဲဆိုတာအဆုံးအောင်ပါပါတယ်ခေတ်သစ်သဘောထားစစ်တမ်းကောက်ယူမှုမှာအစောဆုံးတစ်ခုက1824ရွေးကောက်ပွဲအတွက်သတင်းစာတွေစုပြီးလုပ်ခဲ့ကြတဲ့စစ်တမ်းဖြစ်ပါတယ်အဲဒီနောက်ဆယ်စုနှစ်တွေတော်တော်ကြာတဲ့အထိ Literary Digest Magazine ကသမရရွေးကောက်ပွဲသဘောထားစစ်တမ်းကောက်တာကိုမူပိုင်ချုပ်ကိုင်ထားခဲ့ပါတယ်မေးခွန်းတွေကိုတန်းနဲ့ချီတဲ့ပီရစီပို့ရလာတဲ့အဖြေကိုဇရားဆွဲထည့်ပါတယ်။ဒါပေမဲ့လူမှုအမြင်ကိုတိုင်းထားတဲ့အတတ်ပညာက1935ခုနှစ်အထိသိပ္ပံနည်းကျစနစ်ကျလှုပ်ဆောင်တာမျိုးမရှိသေးပါဘူး။1935မှာမှ George Gallup ဆိုသူကအများပြည်သူအမြင်ဆန်းစစ်မှု American သိပ္ပံ American Institute of Public Opinion အဖွဲ့အခုက Gallup Institute လို့တည်ကြတဲ့အဖွဲ့ကိုထူထောင်လိုက်တာပါ။လူ9000ကိုပဲသူကမေးမြန်းပြီး1936ရွေးကောက်ပွဲမှာ Franklin Roosevelt နိုင်ရမယ်လို့ခန့်မှန်းခဲ့ပါတယ်။ Literary Digest ကလူ2000ကိုမေးခဲ့ပြီးအဖြေမထုတ်ပေးနိုင်ခဲ့ပါဘူး။ Gallup ကခန့်မှန်းချက်ထုတ်တာဟာလူဘယ်နှယောက်မေးလဲဆိုတာနဲ့ပဲမဆိုင်ပါဘူး။နမူနာမေးဖို့ရွေးတဲ့နေရာမှာလည်းတကယ်လက်တွေ့ကိုထင်ဟပ်ပေးနိုင်မဲ့သူတွေကိုရွေးချယ်ဖို့လိုတယ်ဆိုတာသိရှိခဲ့ပါတယ်။ဒါအသိလွယ်တဲ့အလုပ်တော့မဟုတ်ပါဘူး။ပထမပြဿနာကပြန်မဖြေတဲ့သူတွေကိုမေးမိလို့ထွက်လာတဲ့အဖြစ်မမှန်တာဖြစ်ပါတယ်။ရလက်ကပြန်ဖြေတဲ့သူတွေရဲ့သဘောထားပဲဖြစ်နေတာပါ။ဥပမာစားလိုက်ကတစ်စက်လူကိုယ်တိုင်နဲ့တယ်လီဖုန်းဖုန်းဆက်မိတာတွေကအဖြစ်တော်တော်ကွာစေနိုင်တာပါ။နေဘက်ကမဲဆန္ဒရှင်တွေဆိုရင်မျိုးကလူတွေလောက်ဖုန်းမဖြေသလိုစင်းရတဲ့သူထက်ချမ်းသာတဲ့သူစီမှာဖုန်းရှိနိုင်ပါတယ်။အခုသဘောထားစစ်တမ်းကောက်တာတွေကအွန်လိုင်းကပိုများလာလို့တခါတလေအသက်ကြီးပိုင်းမဲဆန္ဒရှင်တွေရဲ့ဆန္ဒကျန်သွားတာမျိုးရှိတတ်ပါတယ်။အဲ့ဒီခါမျိုးမှာဆိုရင်စစ်တမ်းကောက်ယူသူကရလက်အနီးဆက်ဆုံးအမှန်ထွက်ဖို့ဝေကင်းအလေးပေးထပ်ပေါင်းနီလန်းဆိုတဲ့အများသုံးနည်းကိုသုံးဖို့လိုပါတယ်မိကူမှာဘလို့အသုံးနှုံးနဲ့ရေးသားထားလဲဆိုတာကလည်းဒီစစ်တမ်းကိုဖြေဆို့မဆို့ဆိုတာမှာအထူးအရေးပါတာတွေ့ရပါတယ်ဒါပေမဲ့အကောင်းဆုံးပြင်ဆင်ထားတဲ့နီလန်းတွေနဲ့တောင်မှအထူးထူးခြားခြားထဖြစ်တာမျိုးကိုတားဆီးနိုင်ဖို့မဖြစ်နိုင်ပါဘူး2016ခုနှစ်မှာစစ်တမ်းအချက်လက်အများစုကဒေါ်နယ်ထရမ့်ရှုံးမဲကြီးပြောနေတာပါအဲ့တော့ကဘာဖြစ်ခဲ့တယ်လဲဆိုရင်ဘသူ့ကိုထောက်ခံလဲဆိုတာကြိုမပြောတဲ့တချို့မဲဆန္ဒရှင်တွေကဒေါ်နယ်ထရမ့်ကိုကြိတ်ထောက်ခံနေပြီးသဘောထားအမှန်ကိုမပြောလို့ပဲဖြစ်ပါတယ်တချို့တွေကတော့ပိုရှင်းပါတယ်သဘောထားစစ်တမ်းဆိုတာအချိန်လေးတစ်ဖြက်ရဲ့သဘောထားထင်ဟမှုပဲဖြစ်ပါတယ်တစ်ခါတလေတစ်စုံတစ်ခုကြောင့်လူတို့ရဲ့ခံစားချက်ပြောင်းလဲကုန်တယ်ဆိုရင်သဘောထားစစ်တမ်းကောက်ယူထားတာချက်ချင်းပဲအကျုံးမဝင်တော့တာမျိုးဖြစ်သွားနိုင်ပါတယ်
VOA American တိုင်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season ago line to me da tole mu pin. Joru yau tan line ne, jamaro VOA Myanmar wine internet sa myin na. Na lu mu kwe ye sa myin na re phit de. YouTube ne Facebook sa myin na re ma le na sin chi shu nai ma re. Line to me da ne phan yu na sin chin ne, swin no VOA radio nya wine season go radio ne phan yu na sin nai na ba. Nisin VOA Myanmar nya chen radio season go nya 9 nai ga ne 10 nai thi. Line to me da 32 kHz 9303 nya ne 9383 nya. Line to me da 51 kHz 9885 ro pye. Sine tin ngri ri ma that do line lat meter 190 kHz 1505 ro ga ne thau lwin pin ni ba ni. Ti season go pyan na thaw mae swin no nya 10 nai ga ne 17 nai thi. Ai meter line a long ga ne pyan pyo phan yu nai na ba.
ရန်ကျတဲ့နေ့ညခုနှစ်နာရီရုပ်တန်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းနဲ့အွန်လိုင်းပေါ်မှာနှက်စလေးနာရီနားဆင်ကြည့်ရှုလို့ရပါတယ်။ဗီဒီယိုကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကိုဗီဒီယိုကတင်ဆက်ပေးနေပါတယ်။အခုတော့ပတ်စဉ်အစီအစဉ်တွေတင်ဆက်ပါတော့မယ်။မကြာခင်ကပြီးဆုံးသွားတဲ့ဗီယက်ချန်အာဆီယံထိပ်သီးဆွေးနွေးပွဲမြန်မာပြည်ထောင် ကောင်းဆောင်များတွေ့ဆုံမှုကမျှော်လင့်နိုင်စရာတစ်စုံတစ်ရာပေါ်ထွက်ခဲ့ပါသလားအခုတစ်ပတ်အဒီတာနဲ့ဆွေးနွေးကမှမတ်မြတ်စင်အောင်ကဥကျော်စံတာကိုမင်းများဆွေးနွေးထားပါတယ်
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါဗျာ
ဒီအောက်တိုဘာ6ရက်ကနေပြီးတော့17ရက်ထိကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲဟာဘာတွေထူးခြားပါသလဲအထူးသဖြင့်မြမအရေးပေါ့ဘာထူးခြားပါလဲ
မြမအရေးထူးခြားချက်ကိုမပြောခင်အာဆီယံအစည်းအဝေးဒီတရင်ထူးခြားချက်ကတော့ပါဝင်လာတဲ့နိုင်ငံအကြီးအကဲရဲ့မျက်နှာစစ်တွေပေါ့လေလူစစ်တွေပါဝင်လာတာတွေ့ရတယ်ထိုင်းနိုင်ငံမှာဆိုလို့ရှိရင်ပီတွန်တန်ချင်းနဝတ်ဝင်ကြည့်ဖြစ်လာတဲ့သူရတက်လာတဲ့လာတူတော်ပဲစင်ကာပူနိုင်ငံမှာလော်ရန့်စ်ဝေါငါဝင်ကြည့်ဖြစ်လာတဲ့သူတက်လာတယ်။နောက်ဗီယက်နမ်မှာလည်းနိုင်ငံကောင်းဆောင်အပြောင်းလဲဖြစ်တယ်သမ္မတပြောင်းလဲတယ်ဒါပေမဲ့သမ္မတကိုယ်တိုင်မတက်ဖ ೇನೆ ဒါဝင်ကြည့်ကိုလွှတ်လိုက်တယ်။နောက်သူကြရတဲ့ကတော့အာရှရဲ့အရေးကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားသမ္မတဝီဒိုရိုတက်မလာဘူး။သူမှာအာနာလွှဲပြောင်းရမယ်ကိစ္စရှိနေလို့ဆိုပြီးတော့ဒုတိယသမ္မတကိုလွှတ်လိုက်တယ်။နောက်ဆွေးနွေးပွဲနိုင်ငံတွေအထက်မှာဆွေးနွေးပွဲဂျပန်ဝန်ကြီးအဖြစ်ဖြစ်လာတယ်။နောက်မတက်တာတကယ်ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်မတက်ပါဘူး။ဒီမှာရွေးကောက်ပွဲနီးတဲ့ကာလဆိုတော့သူကမတက်ဖက်နေတယ်။ဒါကတော့ခေါင်းဆောင်ပိုင်းအပြောင်းလဲတွေပေါ့လေအဲ့မှာအစီအမတက်ရောက်တဲ့ကိုယ်စားလှယ်ပြောင်းလဲဖြစ်ပါတယ်။မြမအေးနဲ့ပတ်သက်လို့ဘာထူးခြားသလဲဆိုတော့မြမအေးမှာသူတို့အဓိကကတော့အာဆီယံမူငါချက်ကိုပဲဆက်လက်ပြီးတော့ကင်ဆယ်ထားပါတယ်။အဲအာဆီယံမူငါကြဲအပြင်ပဋိပက္ခကိုချက်ချင်းအများဆုံးရဆိုင်ကြဖို့ဆိုတာမျိုးပြောရရတော့သံတရားရှိကြကစစ်ကောင်စီကအဲစစ်ကိုရဆိုင်ဖို့ဆိုတာကိုလက်ခံနိုင်ဘဲမရှိဘူးဆိုတော့သံတရားအကြီးကြီးရှိနေကြပါတယ်အာဆီယံနိုင်ငံတွေမှာဆိုတော့မူငါကြဲကတော့သူဆက်လက်ကင်ဆယ်မယ်လို့ပြောတယ်ဒါကိုပဲဖြစ်အောင်လုပ်ရမယ်ပြောတယ်လော်ရန့်စ်ဝန်စင်ကာပူဝန်ကြီးကဆိုဟာဒါဟာအချိန်ယူရမယ်ဆိုတော့ဘလောက်အချိန်ယူရမလဲ3နှစ်ပြည်လို့ဒီမှာပြည်လဲပဲဖို့ဖြစ်နေပြီလို့ပြောရမှာပဲလူပေါင်း18သန်းလောက်ဒါနတ်သောနေဘဝပြနာခက်ခဲနဲ့အများကြီးကြုံနေရပြီဆိုတော့ကုလသမဂ္ဂတို့ဘာကလည်းအထူးကြစင်းထုတ်ထားတယ်မဲ့သူကတော့အထင်ယူရမယ်စောင်းရမယ်ပဲပြောနေစေဖြစ်ပါတယ်အဲ
့တော့ဒီမှာဒီမူငါချက်ရဲ့အာဏာချက်ကဘာဖြစ်ပါမလဲအဓိကခက်ခဲကဘာဖြစ်တာပါလဲ
မူငါချက်မှာတော့အာဏာချက်မရှိဘူးလို့ပြောမှာပါမူငါချက်ကိုမြန်မာနိုင်ငံမှာအာဏာသိမ်းပြီးလို့ပြဿနာဆက်ဖြစ်ကြတဲ့အာရှနိုင်ငံတွေကချက်မှတ်ခဲ့တယ်အဲ့မူငါချက်မှာပါတဲ့ဟာတွေကတော့ပဋိပက္ခရဲ့စေဖို့တပည့်နိုင်ဆွေးနွေးဖို့ဘဒုက္ခတွေကိုအကူအညီပေးဖို့ဘာညာအဲ့ဒါတွေဟာတကယ်အရေးကြီးပြီးထိကျတော့လည်းသူဆွေးနွေးနိုင်ကြတာဖြစ်ပါတယ်အဲ့မူငါချက်ဒီပင်လျင်အာဆီယံလိုနိုင်ငံအဖွဲ့အစည်းတစ်ခုအတွက်အောင်မြင်ချမှတ်နိုင်ခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်စစ်ကောင်စီကလည်းပဲအဲ့တော်တက်ပြီးတော့ကောင်းကြီးခဲ့တယ်ပြန်လာမှပဲသူကစိတ်ပြောင်းပြီးတော့မလုပ်တော့ဘူးဆိုပြီးတော့ကန့်ချရတာဖြစ်တယ်ဆိုတော့မူငါချက်မှာတော့ဘာမှအာဏာချက်မရှိဘူးလို့ပြောမှဖြစ်ပါတယ်အဲ့ဒါကိုလုံနိုင်ရင်ကောက်တယ်ဒါပေမဲ့ခက်တာအကောင့်ထဲမပေါ်နိုင်တာဟာအာဏာချက်ပါပဲဘာကြောင့်အကောင့်ထဲမပေါ်နိုင်ဘူးလဲဆိုတော့တချို့ကပြောတယ်အဲ့မူငါချက်ကိုဖြစ်အောင်အင်အားသုံးအကောင့်ထဲပို့ဖို့အာဆီယံမပြောနိုင်ကုလသမဂ္ဂအထွေထွေလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်လဲ binding force လို့ခေါ်တယ်အတင်းအကျပ်လုံရမယ်ဆိုတာစစ်တပ်ခင်လို့မရပါဘူးဆိုတော့အဲ့မူငါချက်မှာလည်းသူတို့အဲ့လုံနိုင်ခြင်းမရှိပါဘူးအာဆီယံမှာလည်းပဲသူတို့ consensus အလုံးစုံဘော့ဒ်ညီမလောက်ရမယ်ဆိုတာဖြစ်တယ်။ဒါအပြင်နိုင်ငံတစ်ခုရဲ့အဖွဲ့ဝင်နိုင်ငံပြည်တွင်းရေးကိုဝင်မဆွဲရဘူးဆိုတာလည်းရှိပြန်တယ်သူဆိုတာအဲ့ဒီအကန့်အသတ်တွေကရှိနေတယ်။အ အာရှနိုင်ငံအလုံးကဒီမိုကရေစီနိုင်ငံမဟုတ်ဘူးတေဥဆမိုင်းနိုင်ငံဘရူနိုင်းလိုဟာလည်းပါတယ်အဲဒီကွန်မြူနီနိုင်ငံလည်းပါတယ်ဆိုတော့သူတို့ရဲ့နိုင်ငံတစ်ခုချင်းသာဝင်ဆွဲကြစမ်းဆိုရင်ဒီမိုကရေစီပြုပြင်ရေးအတွက်အလုံးဝင်ဆွဲရမယ့်သဘောဖြစ်နေဘယ်လိုမှလက်ခံနိုင်မှာမဟုတ်တော့အဲဒီဟာအာရှန်ရဲ့ဘောင်ထဲမှာအကန့်အသတ်တွေရှိနေဆိုတော့အဓိကအားနည်းချက်ဖြစ်ပါတယ်အဲဒီတော့သူတို့ညှိနှိုင်းပြီးတော့သာလျှင်ဆောင်ရွက်ရမယ့်သဘောဖြစ်ပါတယ်
အဲ့ဒီမှာဒီဆွေးနွေးပွဲမှာပေါ့ဒီတခြားဟိုဆွေးနွေးပွဲနိုင်ငံတွေသူတို့ရဲ့သဘောထားရောဘယ်လိုရှိပါလဲတစုံတရာအားတက်ဆရာရှိပါလားမြန်မာနိုင်ငံအတွက
်အာဆီယံရဲ့ဆွေးနွေးပွဲ dialogue partner ခေါ်တဲ့ဆွေးနွေးပွဲနိုင်ငံတွေထဲမှာအရေးကြီးဆုံးတရုတ်ပါပဲမြန်မာအရင်နဲ့ပတ်သက်လို့အထူးသဖြင့်ပေါ့လေဆိုတော့တရုတ်ကတော့တရုတ်ကဘာပြောလဲဆိုတော့အာဆီယံမူငါချက်ကိုလက်ခံတယ်အာဆီယံဆက်လုပ်ပါအာဆီယံဆက်လုပ်ပါပြောတယ်ဒါပေမဲ့တစ်ချိန်တည်းမှာသူကတော့မြန်မာနိုင်ငံတွင်းမှာအကုန်လုံးသူကပဲဝင်ချယ်လေပြီးတော့ရွေးကောက်ပွဲလုပ်ဖို့ဘာညာဆိုတာသူကအားပေးနေဆိုတော့ကျွန်တော်စဉ်းစားမိတယ်တရုတ်ဒီအာဆီယံကိုဆက်လက်ပြီးအားပေးနေတာမူငါကျဲရှေ့မတွန်းနိုင်လို့အာဆက်လုပ်ပါစေဆိုပြီးတော့သူကအေးဆေးလွှတ်ထားတယ်ပြီးတော့သူလုံးချင်တာကိုသူမိသူဟန်နဲ့ဝင်လို့တဲ့သဘောများလားအဲ့လိုလိုယူဆတယ်ပေါ့လေတကယ်တော့အာဆီယံကမတွန်းနိုင်ဘူးဆိုတော့သူသိတယ်သိရတဲ့ဟာဒါပဲဆက်လုပ်ဆိုတော့ဒီဝေးနိုင်ငံတွေကပြောနေတာထားတော့တရုတ်ကအကြောင်းသိတာပဲဒီဟာနဲ့လုံးလို့မရဘူးဆိုတာဒါပေမဲ့သူကလည်းအဲ့ဒါကိုတိုက်တော့မတော့သူလူချင်းနဲ့လမ်းကြောင်းနဲ့သူကစစ်ကောင်စီကလည်းအသီးမှပြုပြီးတော့ဒါကဲလောလောဆယ်မှာမင်းတို့အစီပြောင်းလို့ကြရွေးကောက်ပွဲလုပ်ကြဆိုတော့သူကပဲအပေးတိုက်တော့နေဆိုတော့တရုတ်ရဲ့သဘောထားဟာအဲ့လိုဖြစ်မယ်လို့ထင်တယ်ဆိုတော့အဓိကဒီရွေးကောက်ပွဲကိစ္စကိုကန့်ကွက်တာကလည်းအာဆီယံဘက်ကလည်းကန့်ကွက်တာကိုတော့မတွေးရပါဘူးအာဆီယံဘက်ကကန့်ကွက်တာကိုမတွေးရတာကတော့အာဆီယံကတော့တိုင်းသားလက်နက်ကင်အင်အားစုကိုငက်ွက်ရတယ်သူကသူတို့နဲ့လည်းထိတွေ့နေတာကိုဆိုတော့အဲ့ဒါကြောင့်သူတို့စောင့်ကြည့်နေနေတူပါတယ်တကယ်လို့အဆင်ပြေသွားတဲ့အခါတော့ဘယ်လိုဖြစ်လာမလဲမသိဘူးနောက်နိုင်ငံကတော့အိန္ဒိယကတော့ဒီဒွါရီလည်းလက်ခံအကုန်လုံးဘက်ပေါင်းစုပါဝင်ဖို့ပြောတယ်အဲ့ဒီဘက်ဆွေးနွေးပွဲနိုင်ငံတွေသဘောထားတော့ဆိုတော့အမေရိကန်ကတော့ကန့်ကွက်တယ်ပေါ့လေအဓိကအဖြစ်ကတော့အဲ့ဒါပါပဲတန်ပြန်နေတာ
အဲ့ဒီဆွေးနွေးပွဲမှာမြမအရေးပြင်ပေါ့တခြားဒီအရေးကိစ္စတွေမှာလေးထားမယ့်အချက်တရားရောဘာတွေရှိပါလဲ
အရေးကြီးဆုံးအချက်ကတော့တောင်တရုတ်ပင်လယ်ကိစ္စပါပဲသိခက်ခဲပါတယ်ဒီမှာအပြင်းထန်ပဋိပက္ခဖြစ်ပါတယ်သူတို့ဆွေးနွေးလို့အဆင်မပြေပါဘူးတောင်တရုတ်ပင်လယ်မှာဒီ code of conduct ခေါ်တဲ့ပြုမှုကျင့်ကြံမယ်လိုက်နာမယ်အပြုမှုအဲ့ဒီကြောက်တော့မသိကြည့်လို့မရဘူးအဲ့ဒီကိစ္စကတရားနဲ့တရားဒီရုပ်တရက်မမျော်လင့်မနဲ့ထိတိုက်တွေးပြီးတော့ပောက်ကွဲသွားနိုင်တာတို့နောက်ပြီးတော့နောက်လည်းမှုလွဲမှားပြီးတော့ misunderstanding ရကထိတိုက်ထိမှန်မြတ်ဖြစ်မှာတို့အဲ့ဒီကိစ္စတို့လည်းလောက်တာတော့မှအဆင်မပြေနိုင်ပါဘူးအခုအထူးသဖြင့်ဆိုရင်ဖိလစ်ပိုင်ဘာဆိုရင်မတခနာသူနဲ့ဇာမဖြစ်နေရတွေးရပါတယ်ဆိုတော့ဒါလည်းပဲတရုတ်ကအဓိကအဖြစ်သူကတောင်တုပ်ပင်လေတစ်ခုလုံးကိုသူတို့ပိုင်တယ်ဆိုပြီးတော့ပြောနေတာကအဓိကအတားဖြစ်နေပါလေဆိုတော့တကယ်ကြမှာညှိလို့မရပါဘူးသူတို့ညှိတဲ့နေရာမှာအများကြီးအခက်အခဲတွေ့ရပါတယ်တောင်တုပ်ပင်လေကိစ္စကတော့ဒါရှည်သွားမဲ့ကိစ္စပဲဒီဟာကုလသမဂ္ဂကလည်းပဲဘာမှတတ်နိုင်ဘူးနောက်အရေးကြီးတဲ့ကိစ္စတစ်ခုကယူကရိန်းကိုလည်းရုရှားကဆာဂီလာဘရော့လာတဲ့နိုင်ငံကြီးဝန်ကြီးသူနဲ့လည်းပဲထိတိုက်တွေးကြတယ်ဘယ်လိုမှညင်လို့မရဘူးတကယ်ဆိုအပြင်းထန်ပဲသူကပြင်းထန်မှဖြစ်ပါတယ်တကယ်ဆိုညလို့မရပါဘူးအဲ့ဒါလည်းပဲသူနဲ့ဘလင်ကင်အမေရိကန်နိုင်ငံရဲ့ဝင်နေအိမ်မှာမျိုးလုံးတက်ကြတယ်ဒါပေမဲ့သူတို့မတွေ့ကြဘူးသို့တော်ဆာဂေးလိုက်ဘရော့မင်းကောင်းပြောနေတဲ့ဟာကိုတော့ဘလင်ကင်နားထောင်တယ်သတင်းထောက်တွေပြောတယ်ငါကနားထောင်မယ်တဲ့ it is better to hear each other တယောက်တယောက်ဘာပြောတယ်ဆိုတော့ကြားတာကတော့ကောင်းတယ်ဆိုလို့သူတက်နားထောင်တာရှိတယ်ဒါပဲရှိတယ်သူတို့သဘောတူညီမှုကတော့လုံးဝမရကြပါဘူး။ Now Israel Gaza ကိစ္စကတော့သူတို့ကသိတော့ Portland မရှိပါဘူး။ဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲမှာ Israel ကိုအသီးမှမပြုတဲ့နိုင်ငံတွေရှိပါတယ်။မလေးရှားတို့ကကြောက်တယ်။အဲဒီတော့အဲဒီကောင်ကသိထစ်တယ်ဝင် trade ညာမတွေ့ပါဘူးဆိုတော့တခြားကိစ္စတွေလည်းပဲအောင်မြင်တယ်လို့ပြောလို့မရပါဘူး။စစ်တိုးတယ်ဆိုတော့သူတို့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အာဆီယံပြည်သားဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုတွေတပ်ပြီးတော့ပါလေ။သဘာဝအန္တရာယ်ကောက်ွယ်ဖို့ sustainable တို့ရှိခိုင်မြဲတဲ့စီးပွားစတိတ်တော့အဲ့ကိစ္စတွေမှာတော့သူကတော့ okay ပဲအဆင်ပြေကြတာတွေ့ရပါတယ်ဒါပေမဲ့အဓိကပြဿနာတွေဖြစ်တဲ့အဲ့မြန်မာအရေးတောင်တရုတ်ပင်လယ်ယူကရိန်းလူကပအရေးယူမှာတော့သဘောထားကွဲပြီးတော့ဆုံဖြတ်ချက်တော့မှအထိုင်တိုင်းမချထိုင်တဲ့အခြေအနေဖြစ်နေပါတယ
်အဲ့ဆိုရင်ဒီထိုင်းကဒီဇင်ဘာမှာကျင်းပမယ်ဆိုတော့ဒီမြန်မာအရေးဘက်ဆောင်ဆွေးနွေးပွဲရောဘာတွေမျှော်လင့်လို့ရပါမလဲ
အဲ့ဒါလည်းပဲထိုင်းကဘာကြောင့်အဲ့လိုလှုပ်ရှင်တယ်လဲ ထိုင်းနာအာရှန်နိုင်ငံတွေထဲမှာသူအာရှန်ဘယ်လိုဆုံးဖြတ်ဆုံးဖြတ်သူကငါဟာအရေးကြီးဆုံးပဲဟုတ်တယ်ဟုတ်တယ်သူနဲ့နေဆိုင်ရင်ကတ်နေတာမြန်မာနိုင်ငံဖြစ်လာရင်သူအရင်ဆုံးခံရတာဆိုတော့ငါရဲ့သဘောထားဥစားပေးဖြစ်တယ်ဆိုတော့အများရန်ပြတယ်လို့ယူဆပါရင်တော့ဆိုတော့သူကအာရှန်လုတ်လိုက်ပြန်သူကသူရတစ်ခုလုတ်တယ်အရင်ကလည်းလုတ်ဖို့ရလေသူကအဲ့ဆိုတော့အဲ့ဒီလိုစီမိုးပဲသူကလုတ်မှာပဲလုတ်ပြီးတော့ဆွေးနွေးမှာဖြစ်တယ်ဆိုပြီးတော့ပြောထားတယ်ဆိုတော့အဲ့အာဆီယံနိုင်ငံတွေအလုံးကဖိတ်မလားအဲ့အစည်းအဝေးမှာဆူရာတောင်ပါသုံးသပ်သူတွေကဖိတ်မယ်လို့တော့မျှော်လင့်နေကြတယ်လို့သာပြောတယ်အာဆီယံနိုင်ငံအလုံးကဖိတ်ချင်မှဖိတ်မှာဆိုတော့အိန္ဒိယကတော့ပြင်းထန်တိုက်တွန်းနေမူရီကတော့အဲ့အစည်းအဝေးကျရင်စစ်ကောင်စီကိုလည်းဖိတ်ပါနောက်ပြီးတော့တန်တဲ့အဖွဲ့ဘုံကိုလည်းဖိတ်ပါလို့ပြောတယ်အဲ့ဒါလည်းဘလောက်လည်းတွေးကြမလဲစစ်ကောင်စီကလည်းခံမလာဘူးခင်ဗျားတို့လည်းဘက NGO နဲ့တိုင်းရင်းသားအဖွဲ့နဲ့လာပြီးဒီမှာလာတွေ့ဆိုတော့စစ်ကောင်စီကို၌ကရောလက်ခံမလားဆိုတာလည်းပဲရှိတယ်ဆိုတော့အဲ့ဒါလည်းပဲပြောတာပြောတာပေါ့လေအစိုးရစစ်တပ်လာတဲ့ထိုင်းအစိုးရကတော့သူတို့လုပ်မယ်စောစောကပြောလို့ပဲသူတို့နိုင်ငံသိအရေးကြီးတဲ့ဒီကိစ္စမှာအာဆီယံနိုင်ငံတွေထက်ငါတို့ပိုလုံတိုင်းဆိုတော့ပြဖို့လွတ်တယ်အာရုံလုတ်တယ်ဆိုတော့သိအလားလားတော့သိရှိတယ်လို့တော့မမျှော်လင့်နိုင်ဘူးလို့ထင်ပါတယ်အောင်မြင်ရတော့အကောင်းဆုံးပါပဲကျွန်တော်တို့ကတော့အပြည့်သဘောနဲ့ negative သူ့လုံးကမမြင်လို့ပါဘူးဘာမှမဆိုတွေ့တဲ့အောင်မြင်တော့ရင်အစီအမံတော့ကောင်းလာကြည့်ပါပဲဒါပေမဲ့ကောင်းလာနိုင်တဲ့အခြေအနေမရှိတာကိုတွေ့ရတာပြောတာပါအ
ဲစစ်ကောင်စီကတော့ဒီပြောထားတဲ့အတိုင်းပဲရေကောက်ပွဲလမ်းကိုပဲဆက်လျှောက်မယ်လို့ပြောပါတယ်အဲ့တော့ဒီမှာအာဆီယံနိုင်ငံတွေပေါ့ဒီအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားရောဒီပေါ်မှာလက်ခံပါလား
အခုလောလောဆယ်တော့အာဆီယံနိုင်ငံတွေထားတော့ပေါ်ပေါ်ထင်ထင်ရေကောက်လည်းလှုပ်လို့တော့ပြောတာမတွေ့ဘူးတရုတ်ကပဲအဓိကပြောနေတာတွေ့တယ်ဆိုတော့အဓိကအာရှနိုင်ငံတွေကြည်တာကတော့သူတော်လှန်ရေးအဖွဲ့တွေပေါ့လေတိုင်းရင်းသား EAO တွေတော်လှန်ရေးအဖွဲ့တွေ NGO သူတို့ရဲ့သဘောထားကိုလည်းကြီးနေတူပါတယ်သူတို့ကဒီရွေးကောက်ပွဲကိုအခုခါမှာဘယ်သူမှလက်မခံနိုင်တဲ့သဘောမျိုးပြောနေရတယ်ဆိုတော့အဲ့ဒါကိုလည်းသူတို့ကြည့်မယ်တူပဲအမေရိကန်ကလည်းဒီရွေးကောက်ပွဲကမဖြစ်နိုင်ဘူးလို့ပြောနေတယ်ဆိုတော့တရုတ်ကသာလူမျိုးပြောနေတာဆိုတော့ဒီရွေးကောက်ပွဲကိစ္စမှာခုနကနှစ်ချမ်းကွဲနေပြီတရုတ်ရဲ့သဘောထားနဲ့ဒီတိုင်းရင်းသားအင်အားစုတွေရော NUG နောက်ထပ်ပြင်ပအင်အားစုအမေရိကန်အဲ့လိုလည်းဖြစ်နေဆိုတော့အာရှနိုင်ငံတွေကတော့ဒီကိစ္စမှလည်းဇဝေဇဝါပဲသူတို့ကတော့စောင့်ကြည့်နေမဲ့သဘောရှိပါတယ်ဆိုတော့ဘယ်ဘက်ကိုလာရမလဲစိတ်ထဲမှာတော့ထင်းတယ်ကျွန်တော်ပြမမြန်မာနိုင်ငံကပြည်လဲမှုရသွားရင်ဘသူတက်တယ်အေးချမ်းဖြစ်ရင်ပြီးတာပဲဆိုတဲ့သဘောကတော့အာရှန်စိတ်ထဲမှာအမှန်တကယ်ရှိမှာပဲကောက်ကြိုက်တဲ့ပြဿနာသူတို့ကသက်သာသွားမယ်ကောက်ကြိုက်သက်သာသွားမယ်ဒါဆိုကျန်တဲ့နိုင်ငံတွေကလည်းအစည်းအဝေးထင်းနေပြီအဲ့လိုဖြစ်နေကြဆိုသူတို့သိကူးမဆိုင်ဘူးဘယ်ဆွတ်တက်တယ်ဆိုတော့ညဉ့်ညံ့ဖို့သာသူတို့ကလူချင်းမှာဖြစ်တယ်ဆိုတော့တစ်ဖက်ဖက်ကအောင်မြင်သွားရင်တကယ်လို့တရုတ်ကလုတ်တဲ့ချင်းရွေးကောက်ပွဲကိစ္စဟာဖြစ်မြောက်သွားပြီဆိုကြပါစို့ဥပမာအဖြစ်အဲ့လိုဖြစ်ခဲ့ရင်တော့အာဆီယံကလည်းပဲအသီးမှတ်ပြုပြီးတော့နောက်တက်လာတဲ့အစိုးရပဲပုံစံဖြစ်ဖြစ်သူတို့လက်ခံဆက်ဆံနိုင်မယ်လို့ယူဆပါတယ်ကျွန်တော်ကတော့ဒါကကောင်းတယ်မကောင်းလဲဆိုတော့ကျွန်တော်လည်းကြိုးပြောရခက်ပါတယ်သို့တော်လည်းပဲပြည်သူလူထုကဘလောက်လက်ခံမှာလဲတော်လိုင်းရအစိုးရကလည်းမကောင်းဆိုရှင်းနေတယ်ဆိုတော့အမေရိကန်ပါဝင်အနောက်နိုင်ငံတွေကရောဘလောက်အသီးမှတ်ပြုကြမလဲဆိုတာကတော့ဒီပြပြောလို့မရသေးပါဘူးဆရာ
။ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ကျေးပါတယ
်။အခုလို့ Baby Boomer Editor နဲ့တွေ့ပြီးတဲ့အခါမှာ Gen C နဲ့တွေ့ကြအောင်ပါ။ Engineer တယောက်ဖြစ်ဖို့ကြောင်းတက်နေရင်းကနေ Vlog တွေကိုဖန်တီးတဲ့သူတယောက်ဖြစ်ချင်းခဲ့တဲ့အတွက် Engineer တယောက်ဖြစ်လာမဲ့ဘောကိုဆွလုပ်ခဲ့တယ်လို့ Zack Vlogs ကိုတင်ဆက်တဲ့ကိုသတ်ထက်ဖြူရှင်ကပြောပါတယ်။အမေရိကန်နောက်ဟိုရအောင်လိုက်ရင်အွန်လိုင်းပေါ်ကလုပ်ငန်းရတဲ့ဝင်ငွေ digital income နဲ့အောင်မြင်တဲ့ဘဝတစ်ခုကိုတိဆောက်သွားတဲ့ Zack Vlogs ကကိုတန်းထက်ဖြိုလံကိုမခင်လေးကဆက်သွယ်စကားပြောထားပါလေ
Hello Gen Z တို့တစ်ချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီ developer လေးကိုယ်တိုင်အပြောင်းလဲတွေကိုဖန်တီးပြီးတော့အောင်မြင်တဲ့လမ်းရှောင်နေတဲ့လူငယ်လေးတယောက်နဲ့ချိန်တာတယ်သူနဲ့ဒီနားလေးမှာထိုင်ပြီးတော့စကားပြောမယ်နော
်အဲကျွန်တော်နာမည်ကတော့တန်းထက်ဖြိုရှာမှာအဲ Zack Vlogger ပေါ့နော်
တချင်ရ engineer ဖြစ်ဖို့ကြောင်းတက်နေတဲ့သူက vlog တွေကိုဖန်တီးဖို့ဘာကြောင့်ဆရာထက်တန်သွားရတာလဲ
ကျွန်တော်ပြောရမယ်ဆိုဒီဘက် lifestyle ကိုကြတော့2020လောက်ထိမတွေ့ဘူးပေါ့နော်တခါမှမရှိခဲ့ဘူးငယ်တုန်းကကြတော့ကျွန်တော်ပုံမှန် engineer လုပ်မယ်ခဏနေလို့ရှိရင် business တစ်ခုခုလုပ်တော့ပဲသိသိနေမယ်လို့စဉ်းစားလာတာဒါပေမဲ့အသက်20လောက် covid တွေဖြစ်တော့ကျွန်တော် youtube ကြည့်ရင်လည်းပဲအဲဒီဟာဝါသနာတွေ့ပါဒီဘက်ကိုရောက်လာခဲ့ပါတယ်
အဲ့တော့ကောက်တက်တက်မောင်းနေရနေရုတ်တရက်ချိုးကွေးလိုက်တယ်လို့ပဲအပြောင်းလေးအကြီးလုပ်လိုက်တဲ့ခါကျတော့သူဘလို့စိန်ခေါ်မှုတွေကြုံခဲ့ရလဲ
ခက်ခဲတာကြတော့ဘာခက်ခဲလဲဆိုရင်အစကနေပြန်လေ့လာတော့ကျွန်တော်ဟိုဘက်မှာဒီပလိုမာအတန်းပြီးသွားပြီပေါ့နော်ဒီပလိုမာအင်ဂျင်နီယာဒီပလိုမာပြီးသွားပြီဒါပေမဲ့လုံးဝမလုပ်ချင်တော့ဘူးကျွန်တော်စိတ်ထဲမှာငါတ တပ်ပုံနေရိုက်မယ်ဗီဒီယိုလုပ်မယ်ဒါပေမဲ့အဲ့တုန်းကတော့ကျွန်တော်ဗီဒီယို editing တစ်မျိုးပဲရသေးတယ်ဒါပေမဲ့အဲ့တုန်းကကျတော့အတွေ့ရဒီ vlog လုပ်မယ်ဆိုအတွေ့ရရှိနေပြီလားဒါပေမဲ့ဒီအတွေ့ကို account တွေပေါ်ပြစ်တာ2023မှာ account တွေပေါ်ပြစ်တာဆိုတော့အနှစ်တွေကြာသွားတာပေါ့နော်နှစ်တွေကြာပြီတော့တော်တော်တိဆောက်ရတယ်အဲ့တော့ဆောနာတော့ကိုတင်ခဲ့တဲ့ပညာလည်းမဟုတ်တော့အများကြီးပြန်လေ့လာရတယ်အခက်ခဲရတော့အဲ့ဒါလေးရှိတယ်ဒီဟာဝယ်ရအောင်လုပ်မယ်ဆိုတာကျွန်တော် video editing နဲ့ပဲအဲ့လုပ်ရအောင်လိုက်ရှောင်နေအလုပ်မရအောင်ကျွန်တော် 2021တနည်းလုံးအလုပ်လျှောက်တာအဲအလုပ်မရခဲ့ဘူးနော်ကျွန်တော်နောက်ဆုံး vlog ဆိုတဲ့ဆိုအူချမှာဘာပဲဒီဖြော်ဖို့အထိစဉ်းစားခဲ့ဘာပဲဒီသွားဖြော်ဖို့လျှောက်ခဲ့တယ်ပေါ့နော်အဲ့နဲ့ပြီးရင် 2019 လောက်ကျတော့မှကျွန်တော်ဒီ video editor အနေနဲ့ပဲအလုပ်စရခဲ့တယ်အဲနောက်ပြီးတော့မကျွမ်းကျင်တဲ့ fee တစ်ခုလည်းရောက်သွားတာပေါ့ဒါပေမဲ့နောက်ဝင်လုံရင်းလုံရင်းတော့ကျွမ်းကျင်သွားပါတယ
် engineer ចောင်းသားတယောက်ဘောကနေပြီးတော့ bubble tea ဖြော်ဖို့တိောက်စဉ်းစားထားတယ်ဆိုတော့သူဘာကြောင့်မလို့ဒီ vlog တွေကိုရိုက်ဖို့အတွက်စိတ်အားထက်သန်နေရတာလည်းမသိဘူ
းလေလိုင်းနဲ့ဒီ digital income ဆိုတာဘယ်လိုမျိုးလဲအဲနောက်ပြီးတော့အဲကိုကျွန်တော်ခီးသွားကျင်တာပေါ့နော်ခီးကြီးသွားနေနေလဲအလုပ်လုပ်လို့ရမယ့်အလုပ်တွေဆိုတာဘယ်လိုမျိုးဖြစ်မလဲဆိုတာဆက်ဆက်စဉ်းစားနေတယ်ပဲကျွန်တော်ဒီဘက်ကိုတွေ့လာခဲ့တယ်အရင်နဲ့မတူတာကြတော့အခု digital income ကျတော့ဗျာအရင်လိုမျိုးကျွန်တော်ရုံးမှထိုင်အလုပ်လုပ်ဖြစ်အောင်မလုပ်တော့ဘူးပေါ့နော်အခုဆိုကျွန်တော် freelance ပဲလုပ်တာရများတယ်ဒီဆွမ်းနာလေ့လာရတဲ့ပညာရင်းနဲ့ပဲအဲဒီ blogging လုပ်တယ်နောက် freelance ခါကြီး join တယ်အဲ့တော့အခုခင်မှာပို့ပြီးတော့လေ့လာရတာလည်းလုပ်ရတယ်ကျွန်တော်ဆိုတာသင်တန်းတွေပါလည်းမတက်ခဲ့ဘူးကျွန်တော် internet ကပဲအကုန်လေ့လာခဲ့တယ်ပေါ့နော်အဲ့တော့လေ့လာစရာနေရာကြီးလည်းအများကြီးရှိရယ် income ရဖို့အတွက်လည်းနည်းလမ်းတွေအများကြီးရှိရပေါ့အဲ့တော့အခုခေတ်ကကျတော့ကိုယ့်ရဲ့အိမ်မှာကိုပို့ပြီးတော့ account ထဲပို့လို့ရပါတယ်
ဒီလိုဆိုလေသူ့ idea လေးကမစိုးဘူးเนาะကိုဝါသနာပါလဲလို့ဝင်ဝင်လေးရတယ်ဆိုတော့ဒါနဲ့ digital income ဆိုတာကတော့ဘယ်လိုဟာမျိုးလဲ
ဟုတ်ကဲ့ဟာ digital income ကကြတော့အခုလက်ရှိဒါကျွန်တော်ရှိမှာရနေတဲ့ income ပုံစံမျိုးကြတော့ကျွန်တော် Facebook မှာရတယ်နောက် YouTube ရနေပေါ့เนาะအဲ့တော့တရားလေးအကုန်လုံးကကျွန်တော်တို့ဒီဘက်မှာဥမာ video တင်လိုက်လို့ရှိရင်သူတို့ဘက်ကကြော်ညာလေးတက်လာတယ်ကြော်ညာလေးတက်လာလို့ရှိရင်ဥမာဘယ်နှစ်ယောက် view သွားပြီဆိုလို့ရှိရင်$1ဆိုပြီးတော့သူတို့ဘက်ကပြန်ပေးရပေါ့အဲအဲ့လိုပြောမျိုးလေးကျွန်တော်ရှိမှာအခုလက်ရှိ digital income ကတော့ extreme platform တစ်ခုကနေရရပါတယ်အဲတကယ်လို့ကိုကဆက်လုပ်နိုင်မှာဆိုတော့တခြား TikTok ကလည်းရနိုင်တယ် Instagram ကလည်းရနိုင်ပါတယ
်ဒါပေမဲ့ digital income ဆိုတာကလည်းအပြိုင်ဆိုင်တွေညားလာတဲ့ခါကျတော့ရေရှည်မှာရက်တည်ဖို့အတွက်ဘယ်လိုပြင်ဆင်ထားသင့်တယ်ဆိုတာကိုလည်းပြောပြရတယ
်ဒီအတွက်ကကျွန်တော်အထက်၃ချက်ပြောပြအောင်เนาะကျွန်တော်ရုပ်ရှင်တွေအများကြီးကြည့်ပါတယ်အရုပ်ရှင်တွေကြည့်နေရုပ်ရှင်ကာတကာကြည့်လို့ရှိရင်ဇလန်းကိုပဲကြည့်ရမှာမဟုတ်ဘူးเนาะတို့ရဲ့အကျုပ်ရှင်ရဲ့ plot twist ကဘယ်လိုမျိုးလဲ၊ရိုက်တာတွေကဘယ်လိုလဲ၊ကာလာတွေကဘယ်လိုလဲဆိုတာတစ်ခုစကြည့်ရဲ။နောက်တစ်ခုကကျွန်တော်အမြဲတမ်းကျွန်တော် YouTube မှာကျွန်တော်အချိန်ကုန်ပါတယ်။အဲ YouTube မှာကျတော့ဖန်တီးတဲ့လူတွေအများကြီးများတယ်။ကိုကြည့်ကြည့်လို့ content တွေတက်လာဆိုတော့ YouTube ကနေလည်းကျွန်တော်လေ့လာဖြစ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ဟိုနည်းနည်းလေးအတွေးတစ်ခုကိုပြောင်းလိုက်ပေါ့နော်။ကျွန်တော်အမြဲတမ်းဥပမာပြ brand တစ်ခုဆိုလို့ရှိရင်ပုံမှန်အတွေးတစ်ခုကအဲကျွန်တော်ဒီ brand သုံးပါတယ်။အဲဒါလေးနဲ့ပဲလုပ်ပါတယ်ဆိုတာပြောပေါ့။ဒါပေမဲ့အတူတူငါတခုခု knowledge sharing မှာထည့်ရင်ကောင်းမလားဆိုပြီးတော့စဉ်းစားနေတယ်ပဲ brand နဲ့ကျွန်တော်ဆိုအမြဲတမ်းအဲ့လို meeting ဆိုအကြာကြီးလုပ်တရနေ့ရနေမပြီးဘူးပေါ့နော်အဲ့လိုမျိုးပေါ့အဲ့တော့အဲ့အချိန်မှာပြောင်းလဲလာတဲ့အတွေ့အကြုံဆက်ဆက်စဉ်းစားနေတယ်ပဲဒါ idea အစ်စ်တွေရရပေါ့
ဘဝမှာအချို့အခွေတွေကြီးကြီးမားမားလောက်တော့မယ်ဆိုရင်အရေးအကြီးဆုံးကဘာတွေဖြစ်မလဲ
ကျွန်တော်အဖေရဲ့စကလုံးတစ်လုံးယူတော့မှာတော့အမြဲတမ်း bucket money ရှိရမယ်ဆိုပြီးတော့ပြောပါတယ်အဲ့ကျွန်တော်အမြဲတမ်းအခု loss လက်ရှိအထိပေါ့နော်အမြဲတမ်း bucket money စုတာတက်တယ်အဲ့တော့ကိုမအဲ့ဒီအင်အားလေးတစ်ခုရှိလို့ရှိရင်အစ်စ်တစ်ခုစောက်ဖို့ဆိုတာနည်းနည်းလေးပိုရဲတယ်ဗျာစနတဲ့အဲဆုံးရှုံးသွားရင်တော့မင်းလည်းခံတာပေါ့နော်အဲ့တော့ပထမဆုံးအရေးကြီးဆုံးတစ်ချက်က bucket money နောက်ထပ်ဒုတိယတစ်ချက်ကကျတော့ scale ပေါ့နော်ကိုမအဲဘလို့မကုန်နိုင်တဲ့အတက်ပညာရှိနေလို့ရှိရင်ကြောက်စရာမလိုဘူးကျွန်တော်လက်ရှိဆိုရင်ကျွန်တော်တပန်ကောက်ကိုဆိုကျွန်တော်ပြုံးစားကြီးရောက်လာတဲ့ပုံစံပေါ့နော်အဲရောက်လာရင်မဲ့ကျွန်တော်ဒီမှာဘာမှဒုက္ခမရပါဘူးဒီဘက်မှာကျွန်တော်ဟိုမှာလေ့လာခဲ့တဲ့အတက်ပညာရင်းနဲ့ပဲကျွန်တော်ဒီဘက်မှာတံမွေးဝမ်းကြောင်းထပ်လုပ်လို့ရတယ်အဲ့တော့အတက်ပညာတစ်ခုကိုစုတာလို့ရှိရင်တစ်သက်လုံးထမင်းမင်းရောက်လှုပ်ရှားလို့ရတယ်။အဲ့တော့တခြားတွေကျွန်တော်အများကြီး motivation နဲ့မပြောပြတတ်ဘူးနော်။အဲ့တော့အတက်ပညာတစ်ခုပဲစုတာပါ၊ကျောင်းအောင်သိမ်းတာပါ။အဲ့ဒါတွေကိုပြန်ပြီးအသုံးချပါလို့ပြောချင်ပါတယ်
။ကဲဂျင်စီတို့ကြီးအပြောင်းလဲဆိုတာကြောက်ဖို့မလိုဘူးနော်။ဇွဲရှိရှိနဲ့စနစ်တကျကြိုးစားဖို့ပဲလိုတာနော်။နောက်တစ်ပတ်တည်းကြာလို့ရှိရင်လဲဂျင်စီတွေအတွက်ဂျင်စီရှိနေပါတယ်။စောင့်ကြည့်လို့မမိနဲ့နော်
။မကလေးရဲ့ဂျင်စီပါ။အခုတော့ကိုရန်နိုင်တွင်တော့မယ်ဒီတစ်ပတ်အတွင်းသတင်းကိုတွေကိုကြည့်ကြအောင်ပါအင်္ဂလန်အသင်းကတော့ Chelsea နဲ့ Bayern နီးပြဟောင်း Thomas Tuchel ကိုနီးပြခန့်လိုက်ပါတယ်ကမ္ဘာဘောလုံးဖွဲ့ချုပ်ကနိုင်ငံတကာပွဲစဉ်တွေကိုလူချင်းတွေလှုပ်လာနေတယ်လို့အားကစားသမားများတမကနဲ့ဥရောပရဲ့အမတ်ပေးလိဂ်တွေကတိုက်ကြလိုက်ပါတယ်အမေရိကန်နိုင်ငံမှာကျင်းပနေတဲ့ Chicago မှာတော့ပြိုင်ပွဲမှာတော့အမျိုးသမီးဘက်မှာကမ္ဘာစံချိန်တင်နိုင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစိတက်ဆက်ထားတာပါ
အ အင်္ဂလန်တင်းကတော့ Chelsea နဲ့ Bayern နီးပြဟောင်း Thomas Tuchel ကိုနီးပြအဖြစ်နဲ့ရွေးချယ်လိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ Euro 2024ဥရောပဖလားပြိုင်ပွဲအပြီးမှာနီးပြ Gareth Southgate ထွက်သွားပြီးကတည်းကအင်္ဂလန်တင်းဟာ Lee Carsley ကိုယာယီနီးပြအဖြစ်နဲ့ခန့်ထားခဲ့ပြီးတော့နီးပြတစ်ကိုရှာနေတာဖြစ်ပါတယ်။အင်္ဂလန်ဘောလုံးအဖွဲ့ချုပ် FA က Tuchel ကိုနီးပြအဖြစ်ခန့်ဖို့ပြီးခဲ့တဲ့ဇူလိုင်လမှာပထမဆုံးချဉ်းကပ်ခဲ့ပြီးတဲ့နောက်အခုအောက်တိုဘာ15ရက်နေ့မှာပဲတူခေါ်ဘက်ကအင်္ဂလန်နီးပြထောင်ဝင်ကိုလက်ခံဖို့သဘောထူလိုက်ပြီးဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့အင်္ဂလန်အသင်းဘက်ကဒီဘောလုံးရာသီအပြီးမှာမန်စီးတီးနဲ့စာချုပ်ကုန်တော့မဲ့ဂွာဒီယိုလာကိုခေါ်တော့မဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့သလိုမန်ယူသင်းကလည်းတန်ဟက်ကိုဖျောက်ပြီးတော့တူခေါ်ကိုအစားထုတ်မဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းအခုနောက်ဆုံးမှာအင်္ဂလန်ကတူခေါ်ကိုသူတို့ရဲ့နီးပြအဖြစ်နဲ့ရွေးချယ်လိုက်တာဖြစ်ပါတယ်။အခုလိုမျိုးတူခေါ်ကိုအင်္ဂလန်နီးပြအဖြစ်နဲ့ရွေးချယ်လိုက်တာမန်ကန်နဲ့ရွေးချယ်မှုလို့ပြောနိုင်မလားဒါနဲ့ပတ်သက်ပြီးတော့ soccer follow ကြားနေအိတာချုပ်ကိုကျော်မျိုးရံကတော့
အင်္ဂလန် FA ကအစောပိုင်းမှာလူထင်နဲ့သဘောတူညီမှုမရမယူနေတော့မန်စီးတီးတိပြဂေါ်ဒီယိုလာကိုဇူလိုင်လလောက်မှာစောင့်တင်ပြီးတော့ချင်းကတ်တယ်လို့သတင်းတွေကပေါ်ပြရတယ်။နောက်သူတို့ဟိုအနေနဲ့ဗြိတိန်တိုင်ဝမ်နဲ့နီးပြတွေထဲကဆိုရင်အဒီဟောင်းကိုလည်းသူတို့ချင်းကတ်တယ်အဲ့လိုမျိုးလေးသူတို့စဉ်းစားထားတယ်။အဒီအချိန်မှာဂရိကိုရှုံးသွားတဲ့ပြီးတဲ့နောက်မှာတော့အင်္ဂလန် FA ကမြန်မြန်ချိန်လန်းလာရုံပဲဆိုတော့သူတို့ဟိုစဉ်းစားလိုက်ပုံရတယ်။အဲ့တော့ဂေါ်ဒီယိုလာကအချိန်ဆွဲနေမဲ့သဘောရှိရယ်သူကမန်စီးတီးရင်ဆိုင်နေရတဲ့အမှုတွဲပြဿနာတွေပြီးမှဂေါ်ဒီယိုလာဆုံးဖြတ်ချက်ချမဲ့သဘောရှိရယ်။အဲ့တော့သူဂေါ်ဒီယိုလာကိုဟိုဖတ်စကန်ဒီတဲ့ပထမဦးစားပေးအနေနဲ့သူတို့စဉ်းစားပြီးမဲ့မရဖို့များရယ်ဆိုတော့သူသဘောပေါက်သွားရယ်။ဒါကြောင့်မလို့သူတို့ကဂေါ်ဒီယိုလာပြီးရင်လက်ရှိအောင်မြင်မှုတွေကိုရယူပြထားတဲ့ချက်စီးနဲ့ဘိုင်ယန်ဒီပြအောင်တူကယ်ကိုခန့်အပ်ဖို့သူတို့ချင်းကပ်ခဲ့ရတယ်ကျွန်တော်တို့မြင်တယ်။အင်္ဂလန်အသင်းမှာတူကယ်အောင်မြင်မှုရနိုင်မလားဆိုရင်တော့ရနိုင်ဖို့များရယ်ဗျ။သူကအရင်ရှေ့ကကနိုင်ငံခြားသားနီးပြတွေဖြစ်တဲ့ဒီကာပယ်လိုတို့အယ်ရစ်ဆန်တို့ဆိုတော့ကပရီးမီးယားလိဂ်ကလပ်အသင်းတွေကိုမကင်တွယ်ခဲ့ဘူး။အဒီရောဒီတူကယ်ကတော့ဒီချက်စီးနဲ့တူတော်တော်လေးအောင်မြင်မှုရခဲ့တယ်။အဲဆိုတော့အော်အင်္ဂလန်ဘောလုံးလောကအကြောင်းကိုလည်းသိတယ်အင်္ဂလန်အသင်းသားတွေအကြောင်းကိုလည်းသိတယ်ဟယ်ရီကိန်းနဲ့ဆိုရင်ဘိုင်ယန်မြူးနစ်မှာအတူတွဲခဲ့ဘူးရယ်ဟယ်ရီကိန်းကလည်းတူခဲ့တာအင်္ဂလန်နီးပြဖြစ်လာမယ်ဆိုရင်အင်မတန်ကိုကြိုးဆိုတဲ့အကြောင်းကိုပြောတာရယ်ဆိုတော့တူခဲ့ကအင်္ဂလန်အသင်းအတွက်အောင်မြင်မှုတွေကိုဆောင်ကျဉ်းပေးနိုင်မယ်နီးပြတူဦးလို့ရည်ပြီးတော့သုံးသပ်လို့ရတယ်ခင်ဗျာ
တူခဲ့ကတော့ Chelsea Bayern PSG Dortmund စတဲ့ဥရောပအသင်းကြီးတွေကိုနီးပြဖြစ်ဂိုင်းတွယ်ခဲ့ပြီးတော့ Chelsea အသင်းကို2021ခုနှစ်မှာ Champions League ဖလားရအောင်ဥဆောင်ခဲ့တာဖြစ်ပါတယ်။အခုလိုဒူခါကိုခန့်လိုက်တဲ့အတွက်ဒါဟာဘောလုံးဘိုးရဲ့အင်္ဂလန်အတွက်တော့ Van Nistelrooy Ericsson နဲ့ Fabio Capello တို့ပြီးတဲ့နောက်မှာတတိယမြောက်နိုင်ငံခြားသားနီးပြဖြစ်ပါတယ်။ဆိုတော့ဒူခါအနေနဲ့အင်္ဂလန်အသင်းကိုလာမယ့်ကမ္ဘာဖလားမှာမျှော်မှန်းထားသူအောင်မြင်မှုတွေရအောင်ယူပေးနိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာပဲဖြစ်ပါတယ်ခင်ဗျာ။ဒီကောဘောလုံးဖွဲ့ချုပ်ဟာနိုင်ငံကဘောလုံးပွဲတွေပွဲစဉ်ရေးဆွဲတဲ့နေရာမှာအလုံးချုံနေလှုပ်လာနေတယ်ဆိုပြီးတော့ကစားသမားများသမဂ္ဂဥရောပအမေရိကန်ပွဲများဖွဲ့ချုပ်နဲ့စပိန်လာလီဂါတို့ပေါင်းပြီးတော့ဥရောပသမဂ္ဂကိုထိုင်ချားခဲ့ပါတယ်။နိုင်ငံကပွဲစဉ်တွေတိုးချဲ့လာတာကြောင့်တချို့ကစားသမားတွေဟာပွဲပန်းနာဒဏ်ရာရတာတွေနဲ့ရုန်းကန်နေရတဲ့အတွက်ကစားသမားတွေရဲ့ကြံ့ခိုင်မှုနဲ့ပတ်သက်ပြီးတော့ကလပ်သင်းတွေဘက်ကစိုးရိမ်လာနေကြတာပါ။အင်္ဂလန်ကပွဲစဉ်အချိန်စရာကို FIFA ကပဲဆုံးဖြတ်တာကအဖွဲ့တွေကပဲချုပ်ကန်တာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ဥပဒေကိုလည်းချိုးဖောက်တာဖြစ်တယ်လို့အဲ့အဖွဲ့တွေရဲ့ညင်ညာချက်မှာပြောထားပါတယ်။အထူးသဖြင့် FIFA ဟာရှင်းနှစ်ကျင်းပမဲ့ကမ္ဘာကလပ်ချန်ပီယံများဖလားကို32သင်းအထိတိုးချဲ့ပြီးတော့ပွဲစဉ်ကလည်းတစ်လလောက်ကြာမှာဖြစ်တာကြောင့်အသင်းတွေအနေနဲ့ရာသီကြိုပွဲစဉ်တွေနောက်ကျပြီးတော့ပွဲတွေလည်းဇက်တိုက်ဖြစ်လာတဲ့အတွက်ကစားသမားတွေနဲ့ကလပ်သင်းတွေဘက်ကစိုးရိမ်လာနေကြတာပါ။
Yo indicarte dos cosas, no es que una sea peor, son las dos muy...
Spain La Liga, Ogata, Javier Tevez, Caro, FIFA, Ha, Bolon Loga, Taku, Lo, Tika, Ilana, Ine, Keisa, Go, Mesenza, Be, Toro, Ye, Cho, Siwa, Taku, Dego, Be, Senza, Be, Lo, Delo, Sosuela, Ibarre, FIFA, Bacaro, Nengelga, Puede, Chainzia, Go, Tassanya, Tai, Tidiga, Kozleri, Atibu, The Ball, Tugera, Pide, So, Biro, Tombian, Tabare, Kamiya. အင်္ဂလန်ကဘောလုံးပွဲတွေပတ်မှာတော့တနင်္လာနေ့ကကစားခဲ့တဲ့ဥရောပ Nations League ပွဲတွေမှာဂျာမနီကနယ်သာလန်ကိုတဂိုးဂိုးမရှိနဲ့အိုင်သွားခဲ့ပါတယ်။ဒီပွဲကိုမြူးနစ်မြို့မှာကစားခဲ့ကြပြီးတော့ပြီးခဲ့တဲ့လပိုင်းကရယူးစင်သင်းကနေအနားယူသွားခဲ့တဲ့ဂျာမနီဂိုးသမားမန်နျူယယ်နိုယာတိုက်စင်မူသောမတ်မူလာလေလန်ကစားသမားဟွန်ဒဂန်တို့ကရယူးစင်သင်းကိုနှုတ်ဆက်ခဲ့ကြပြီးတော့ဂျာမန်ဘောလုံးအဖွဲ့ချုပ်နဲ့ပရိသတ်တွေကလည်းသူတို့ကိုပြန်ပြီးတော့ ဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်။ဇာတ်ရက်ပွဲစဉ်တွေမှာတော့ပြင်သစ်ကဘယ်လ်ဂျီယံကို2-2နဲ့နိုင်ပြီးတော့အီတလီကအစ်စရေးကို4-2ဆွီဒင်ကအက်စတိုးနီးယားကို3-2မရှိတူရကီကအိုင်စလန်ကို4-2ဝေးလ်စ်ကမွန်တီနီဂရိုကို2-2မရှိနဲ့နိုင်ပြီးတော့ယူကရိန်းနဲ့ချက်တို့တကူစီစီကျသွားခဲ့ပါတယ်။အာဖရိကနိုင်ငံများဖလားခြေစစ်ပွဲတွေဘက်မှာတော့နိုင်ဂျီးရီးယားအသင်းကလစ်ဗျားနယ်ကစားမဲ့ပွဲကိုမကစားတော့ဘဲနိုင်ဂျီးရီးယားကိုတင်းလာနေမှာပြန်လာခဲ့ပြီဖြစ်ပါတယ်။ဘင်္ဂါဇီမြို့မှာလစ်ဗျားအသင်းနဲ့ကံပိုးအတွက်လစ်ဗျားနိုင်ငံကိုသွားတဲ့အချိန်မှာကစားရမဲ့ဘင်္ဂါဇီမြို့ကိုလေရင်စင်းွယ်မပေးဘဲအဲ့ဒီနဲ့မိုင်150လောက်ဝေးတဲ့နေရာကအယ်အဘရက်နိုင်ငံကလေစိတ်ကိုဆင်းခိုင်းခဲ့ပြီးတော့လေစိတ်မှာ16နာရီလောက်တောင်းတင်နေခဲ့တာကိုကန့်ကွက်တဲ့အနေနဲ့လစ်ဗျားနယ်ကံမဲ့ပွဲကိုမကစားဘဲနိုင်ဂျီးရီးယားနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်
။We were really maltreated and there was nobody from the area that came to receive us.
ကျွန်တော်တို့ကိုဆိုးဆိုးရွားရွားဆက်ဆံခဲ့တာပါ။အဲ့ဒီမှာကျွန်တော်တို့ကိုလာကြိုးတဲ့သူလည်းမရှိပါဘူး။ဘယ်သူမှမရှိကြပါဘူး။လုံခြုံရေးပဲရှိပါတယ်။အခြေအနေကဘယ်လိုမှလက်ခံနိုင်စရာမရှိပါဘူး။ဒီမခံနိုင်တော့တဲ့အတွက်ကျွန်တော်တို့ကိုယ့်ဘာသာကိုကားရီငှားခဲ့ပါတယ်။အဲ့ဒီလိုငှားတဲ့အခါမှာလည်းသွားခွင့်မပေးပါဘူး။
လေဗျာဘောလုံးဖွဲ့ချုပ်ကတော့ဒါဟာတမင်ရည်ရွယ်ချက်ရှိရှိလုပ်ခဲ့တာမဟုတ်ဘူးဆိုတာကိုနိုင်ဂျီးရီးယားအနေနဲ့နားလည်ပေးစီလို့ကြောင်းပြီးခဲ့တဲ့ဘက်ကသူတို့ကစားသမားတွေအနေနဲ့လည်းနိုင်ဂျီးရီးယားကိုသွားတဲ့အချိန်မှာအခက်အခဲတွေကြုံတွေ့ခဲ့ရတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံဘက်မှာတော့မြန်မာအသင်းဟာနိုင်ငံကခြေစမ်းပွဲဖြစ်တဲ့တီရီလီကာအသင်းနဲ့တူနာခွင်မှာနှစ်ပွဲကစားခဲ့ပါတယ်အော်တိုဘာ10ရက်နေ့ကပထမပွဲမှာတော့မြန်မာအသင်းကနှစ်ဂိုးကိုမရှိနဲ့နိုင်လာကြောင်းနီးပြတဲ့ဦးမျိုးလိုင်ဝဲအနေနဲ့သူ့ရဲ့လက်ရွေးစည်အသင်းနီးပြအဖြစ်နဲ့ပွဲဥဒ္ဒမှာအနိုင်ရသွားခဲ့ပါတယ်။အောက်တိုဘာ13ရက်နေ့ကဒုတိယပွဲစဉ်မှာတော့မြန်မာအသင်းနဲ့တီရီလန်ကအသင်းတို့ဂိုးမရှိသေးကြသွားခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရှီကာဂိုမြို့မှာအောက်တိုဘာ13ရက်နေ့ကကျင်းပခဲ့တဲ့ရှီကာဂိုမာရသွန်မှာတော့ကင်ညာနိုင်ငံကရူးချက်ပီယံစ်ကတနာ2မိနစ်59စက္ကန့်ပြေးပြီးတော့မြို့မီမာရသွန်မှာကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။ဒါဟာပြီးခဲ့တဲ့စံချိန်ထက်1မိနစ်နီးပါးလောက်ဆောတာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့ရှီကာဂိုမာရသွန်ပြိုင်ပွဲကို3ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ
် I feel so great I'm much proud of myself and I thank God for
ကျွန်မအရန်ဝမ်းသာပြီးတော့ကိုယ့်ကိုယ်ကိုလည်းဂုဏ်ယူပါတယ်အခုလိုဒီပြိုင်ပွဲမှာအနိုင်ရပြီးတော့ကမ္ဘာစံချိန်တစ်ကိုတင်နိုင်လိုက်တဲ့အတွက်လည်းဖခင်သခင်ကိုကျေးဇူးတင်ပါတယ်ဒါကကျွန်မဘဝရဲ့အိမ်မက်ဖြစ်ပြီးအဲ့ဒီအိမ်မက်တွေတကယ်ကိုဖြစ်လာခဲ့တာပါအဲ့ဒီအတွက်ကျေးဇူးတင်ပါတယ်
ဒီမတိုင်ခင်တုန်းကတော့မြို့မိဘက်မှာအီသီယိုးပီးယားနိုင်ငံကတစ်အဆာဖာကမနစ်ကဘာလင်မာရသွန်မှာ2:17မိနစ်53စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီနေ့စီစဉ်ကဒီလောက်ပါပဲခုတော့သတင်းကြီးချုပ်ကိုပြောပြပါမယ်အဇွေးရဲ့ဗုဒ္ဓနဲ့လေးချောင်းတိုက်ခိုက်မှုကနေလက်ဘလိုတောင်ပိုင်းနာဗာတီယာမြို့မှာမြို့တော်ဝင်ပါဝင်လူပေါင်း16ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့တယ်လို့လက်ဘလွန်ကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ခဲမျိုးတော်ကိုအခုလိုတိုက်ခိုက်မှုပေါ်လက်ဘလွန်အရာရှိတွေကဆုတ်ချလိုက်ကြပြီးအခုတိုက်ခိုက်မှုကိုကြည့်ရင်အစ်ရေးကဟက်စပိုလာတွေကိုတိုက်ခိုက်ရာကနေလက်ဘလွန်နိုင်ငံကိုပြောင်းလဲပစ်မှတ်ထားတိုက်ခိုက်လာတဲ့ဆိုတာပြသနေတယ်လို့ပြောကြပါတယ်။ရုရှားချုပ်ချော်မှုခံနေရတဲ့ယူကရိန်းအတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ425ဘီလီယံပေးမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။သမ္မတဘိုင်ဒန်နဲ့ဗိုလ်ဒူးနေကယူကရိန်းသမ္မတဗော်လိုဒီမာဇယ်လန်စကီနဲ့ကာကွယ်ရေးထောက်ကူဆိုင်ရာဆွေးနွေးပွဲတွေပြီးကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ 5G မိုဘိုင်းစနစ်တပ်ဆင်နိုင်အောင်အိန္ဒိယကအခုကြီးပေးမယ်လို့အိန္ဒိယကူးစမ်းရောင်းဝယ်ရေးဌာနတွက်ပက်အတွင်းဝင်စစ်တပ်မဟာဂျန်ရဲ့ဗိုလ်ဒူးနေမှာပြောကြားတဲ့အကြောင်းအိန္ဒိယတိုင်းစ်စီးပွားရေးသတင်းမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာလက်ကိုက်ဖုန်းအတွက်ဉာဏ်နှုံးမြင့်အောင်internet ရအောင်လုပ်ပေးဖို့ 5G mobile stick ကို2022ခုနှစ်ကစတင်ကြတာဖြစ်ပါတယ်အခုတော့အစီအစဉ်ကိုအဆုံးသတ်ပြရစီခင်ဗျာဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရမှုကနန်းအောင်ဖြစ်ပါတယ်ခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA internet စာမျက်နှာမှာ varmis.voanews.com မှာလည်းအတွဲတခုဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကြမ္မာချမ်းသာဘေးပြဒုက္ခဝေးကွာကြပြီးဆန္ဒဘဝထပ်တူမြတ်သစ်ဖြစ်ဒီကြပါစေကျွန်တော်တပောင်သားမှာ